Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2022ခုနှစ်ဒီဇင်ဘာလ24ရက်နေ့စနေနေ့မနက်ပတ်အတန်လွှင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါ့အပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့အတန်လွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာပါရှင်ကျမခင်ဗျတပါဒီမနက်ခင်းသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြောပြပေးပါပါမြမရေးဆုံးဖြတ်ချက်ချမှတ်လိုက်တဲ့လုံခြုံရေးကောင်စီကိုစစ်ကောင်စီကဝေဖန်ပြစ်တင်လိုက်ပါတယ်ပြင်သစ်နိုင်ငံပါရီမြို့နယ်ကပြစ်ခတ်မှုမှာတော့လူ3ဦးသေဆုံးသွားပါတယ်မြမရေးကူညီပေးဖို့ပါဝင်တဲ့အမေရိကန်မျိုးသားကာဝေးလုံပိုင်ခွင့်အဲ့ဥပဒေ NDA ကိုသမ္မတဂျိုးဘိုင်ဒန်လက်မှတ်ရေးထိုးလိုက်ပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုစုံမှုကြွယ်
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုသတင်းတွေပြီးမှတော့ဆက်သွယ်မေးမြန်းချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးမှာပ
ါဒီစစ်တပ်ကနေပြီးတော့အကြမ်းဖက်နေတာတွေစစ်တပ်ကနေပြီးတော့ပြည်သူတွေကိုမတရားဖမ်းဆီးချုပ်နှောင်ပြီးတော့တပ်ဖြတ်နေတဲ့ဥစ္စာတွေကအရန်ကိုထင်ရှားရတယ်ပေါ့နော
်ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာနိုင်ငံရေးဆုံးဖြတ်ချက်ချခဲ့တာနဲ့ပတ်သက်ပြီးတန်အမတ်ကြီးဦးကျော်မိုးထွန်းရဲ့ပြောဆိုချက်တွေကိုမကြာမီပဲနားတော်တာဆင်ရပါမယ်အဲ့ဒီနောက်မှာတော့အမျိုးသမီးကန္တာနှစ်ချုပ်အထူးအစီအစဉ်သုဒ္ဓဆုံနဲ့အမေရိကန်တခွင်တိဗ္ဗံနဲ့နီးပညာစတဲ့အပတ်စဉ်ကန္တာတွေကိုဆက်လက်ကြည့်ရှုနားတော်တာဆင်ရမှာပါအခုတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြပါတော့မယ်ခင်ဗျာ
ယူကရိန်းအတွက်အမေရိကန်ဒေါ်လာ45ဘီလီယံတန်အကူအညီတွေပေးအပ်ဖို့အတွက်အမေရိကန်အောက်လွှတ်တော်ကတောက်ကြံနေမှာအတည်ပြုပေးလိုက်ပါပြီအထက်လွှတ်တော်ကအစိုးရအသုံးစိတ်1.66 trillion ချထားပေးဖို့အတွက်အတည်ပြုခဲ့တဲ့နောက်တနေ့မှာပဲဒီအသုံးစီချက်ကအစိတ်ပိုင်းတစ်ခုဖြစ်တဲ့အခုလိုအကူအညီပေးရတဲ့အတွက်ကိုအောက်လွှတ်တော်ကလည်းအတည်ပြုပေးလိုက်တာဖြစ်ပါတယ်။စစ်ပွဲရင်ဆိုင်တိုက်ခိုက်နေရတဲ့ယူကရိန်းနိုင်ငံရဲ့သမ္မတဗလိုဒီမီယာဇယ်လန်စကီဒီသတင်းပတ်တဲ့အမေရိကန်ကိုလာရောက်ခဲ့တဲ့နောက်မှာအခုလိုထပ်မံပေးရလိုက်တာလည်းဖြစ်ပါတယ်။ရုရှားကလည်းယူကရိန်းကိုလက်နက်ကြီးတွေမော်တာတွေရော့ကက်နဲ့လေကြောင်းတိုက်ခိုက်မှုတွေမနာမနေလှုပ်ဆောင်နေတဲ့ကြားကပဲယူကရိန်းတပ်တွေကစစ်ပွဲကိုနိုင်အောင်တိုက်မယ်လို့ကီယက်မြို့တော်ကိုအပြန်မှာယူကရိန်းသမ္မတဇယ်လန်စကီကပြောတာပါရုရှားရဲ့ကျူးကျော်မှုကိုတွန်းလှန်နေရတဲ့ယူကရိန်းကိုအကူအညီပေးဖို့အတွက် Patriot Missile ဒုံးကျည်ပေးရမယ်လို့အမေရိကန်ကကတိပေးထားပါတယ်အခုလိုရုရှားရဲ့တိုက်ခိုက်မှုတွေတုံ့ပြန်ဖို့အတွက်အကူအညီပေးတဲ့အတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလှတ်တော်ကိုပါချေးဇူးတင်ပါတယ်လို့ယူကရိန်းသမ္မတကပြောပါတယ
်ပြင်သစ်နိုင်ငံ Paris မြို့တော်ရှိ Curtis ယဉ်ကျေးမှုစင်တာနဲ့တခြားစီးပွားရေးလုပ်ငန်းအဆောင်တွေအနီးမှာတောက်ကြာနေကအမျိုးသားတဦးကနေတနက်နဲ့ပြစ်ကတ်ခဲ့တဲ့အတွက်ကြောင့်လူ3ဦးသေဆုံးပြီးအတော်များများဒဏ်ရာရရှိကုန်ပါတယ
်ဘာ je vais présider ce soir par intermédiaire de mon cabinet une réunion spécifique
သူဟာနိုင်ငံသားတွေကိုတိုက်ခိုက်ခြင်းနဲ့ဆိုတာပေါ်လွင်ပါတယ်ကတ်လူမျိုးစုတွေကိုအထူးပြုပြီးပြစ်မှတ်ထားတိုက်ခိုက်ခြင်းတွေသလားဆိုတာကတော့အစိုးရရှေ့နေတွေကဥဆောင်ပြီးတရားရေးဆိုင်ရာစုံစမ်းမှုတွေလှုပ်ဆောင်ပါလိမ့်မယ်လို့ပြင်သစ်ပြည်ထောင်ဝင်ကြီးကာရက်စ်ဒါမနီကပြောပါတယ်အသက်69နှစ်အရွယ်တနတ်သမားကိုလည်းရဲတပ်ဖွဲ့ဝင်တွေကဖမ်းဆီးလိုက်ပါတယ်အဲ့ဒီလူဟာပြီးခဲ့တဲ့တစ်နှစ်ကရွှေပြောင်းအခြေချနေထိုင်သူတွေကိုထားတဲ့စခန်းကိုတိုက်ခိုက်ခဲ့တဲ့အတွက်ကြောင့်ဖမ်းဆီးခံရပြီးမကြာသေးခင်ကမှအကျဉ်းထောင်ကနေလွတ်မြောက်လာသူဖြစ်တယ်လို့ပါရစ်မြို့ကြီးအစိုးရရှေ့နေယုံကပြောပါတယ်အခုပြစ်ခတ်မှုကိုလည်းသူအနေနဲ့လူမျိုးရေးခွဲခြားခြင်းနဲ့စိတ်အခြေခံနဲ့ပြစ်ကတ်ခဲ့သလားဆိုပြီးစုံစမ်းစစ်ဆေးရေးအရာရှိတွေကလေ့လာနေကြပါတယ်ခင်ဗျာ
2023ခုနှစ်ဘန်နာရီနှစ်အတွက်ကာကွယ်ဝင်ကြီးဌာနကို American Dollar Billion 800ကျော်30ခွင့်ပြုထားတဲ့ American မျိုးသားကာကွယ်လုပ်ပိုင်ခွင့်အဥပဒေ NDA ကိုသမ္မတဂျိုးဘိုင်ဒန်ကလက်မှတ်ရေးထိုးလိုက်တယ်လို့ American ကာကွယ်ဌာနကသတင်းထုတ်ပြန်ပါတယ်ဒီဥပဒေအရစွန့်ရင်နဲ့ကာကွယ်ဆိုင်ရာနျူကလ িয়ার ဆောက်အုံတွေလုံခြုံစစ်ချရေးဘုတ်ဖွဲ့ရဲ့အမျိုးသားလုံခြုံရေးအစီအစဉ်တွေအတွက်ဒေါ်လာ 30.3 ဘီလီယံနဲ့တခြားကာကွယ်ဆိုင်ရာအတွက်တန်း400နီးပါး30ခွင့်ရပြီလို့ဖော်ပြထားပါတယ်။သမ္မတဘိုင်ဒန်အခုတီးပြုတ်လက်မှတ်ရေးထိုးလိုက်တဲ့ NDA အဥပဒေအရယူကရိန်းနဲ့တိုင်ဝမ်ကိုအကူအညီပေးဖို့ပါပါဝင်ပါတယ်။ဒီ2023အမေရိကန်မျိုးသားကာကွယ်လုပ်ပိုင်ခွင့်အဥပဒေ NDA မှာမြန်မာနိုင်ငံပြင်မြောက်ကိုရီးယားနိုင်ငံအီရန်နဲ့တခြားနိုင်ငံတွေနဲ့ပတ်သက်ပြီးဆောင်ရွက်သွားမယ့်ကိစ္စတွေလည်းပါဝင်ပါတယ်။အမေရိကန်မျိုးသားကာကွယ်လုပ်ပိုင်ခွင့်အဥပဒေအရဒီအမေရိကန်ဒေါ်လာ858ဘီလီယံသုံးဆွဲသွားဖို့အတွက်ခွင့်ပြုထားတာလည်းဖြစ်ပါတယ်။ဒါပြင်ဒီဥပဒေထဲမှာစစ်ကောင်စီရဲ့အဓိကဝင်ငွေလမ်းကြောင်းဖြစ်တဲ့ MOGE မြန်မာရန်နံနဲ့တဘာဝတောင်းငွေလုပ်ငန်းကိုပိတ်ဆို့ဒဏ်ခတ်တာအပါအဝင် လူခွင့်ရေးချိုးဖောက်နေတဲ့မြန်မာစစ်ကောင်စီနဲ့အတိုင်းဝန်းကိုတန်ခတ်ပိတ်ဆို့မှုတွေထိရောက်တဲ့အရေးယူမှုတွေလှုပ်ဖို့လဲထည့်သွင်းထားတာဖြစ်ပါတယ်
။အမေရိကန်ပြည်တော်စုမှာနှစ်40အတွင်းမကြုံစဘူးစောင်းရသည်မုံတိုင်းကြောင့်တချို့ဒေသတွေမှာလျှက်စစ်တပ်အားတွေပြတ်တောက်ပြီးပြင်းထန်တဲ့အေးအေးဒဏ်ကိုတောက်ကြနေကခံစားနေကြရပါတယ်။အဲ့ဒီမုံတိုင်းတန်ခံရတဲ့နိုင်ငံလူဦးရေရဲ့60ရာခိုင်နှုန်းရှိကြတဲ့လူသန်းပေါင်း200ကျော်ကိုသတိပေးချက်တွေထုတ်ပြန်ထားတယ်လို့အမျိုးသားအရာသီးဥတုဆိုင်ရာဌာနကပြောပါတယ်။လျှက်စစ်တအားပြတ်တောက်ကုန်တဲ့အတွက်လူနေအိမ်တွေနဲ့စီးပွားရေးလုပ်ငန်းတချို့မှာစုစုပေါင်း 1.4 သန်းလောက်ဟာအမောင်းထဲမှာနေနေကြရတယ်လို့ website Power Outreach မှာဖော်ပြထားပါတယ်။ဒါအပြင်အမေရိကန်ကိုအဝင်အထွက်လေကြောင်းခီးစဉ်ပေါင်း 4,600 ကိုလည်းတောက်ကြနေကပယ်ပြက်လိုက်တယ်လို့ Tracking Site Flight Aware မှာဖော်ပြထားပါတယ်။အခုဆောင်းရသည့်နှစ်မုန်တိုင်းနဲ့ပတ်သက်ပြီးသတိပေးချက်တွေနဲ့အကြံပေးချက်တွေကိုထုတ်ပြန်တာဟာအရင်ကအခုလောက်မရှိဘဲအခုတခါကတော့အများဆုံးဖြစ်တယ်လို့ရာသီဥတုဆိုင်ရာဌာနတွေကပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းဒီမုန်တိုင်းဟာတကယ့်ကိုအန္တရာယ်ကြီးမားပြီးအရေးတကြီးရှိကြဖို့နဲ့ဒေသဆိုင်ရာသတိပေးထုတ်ပြန်ချက်တွေကိုလိုက်နာဖို့လည်းတိုက်တွန်းလိုက်ပါတယ်ခင်ဗျာ
။ဒီလိုအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 633နဲ့9383လိုင်းထိုမီတာ49 kHz 6153ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံမှာချမ်းဖက်မှုတွေအဆုံးသတ်ဖို့နဲ့နိုင်ငံတော်တိုင်ပင်ခံဒေါ်ဆန်းစုကြည်ကိုပြန်ပြီးလွှတ်ပေးဖို့တောင်းဆိုထားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံကိုမတိမငြိမ်ဖြစ်အောင်လုပ်ဖို့အတွက်ကြိုးစားတာသာဖြစ်တယ်လို့စစ်ကောင်စီကတောက်ကြနေမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။မြန်မာစစ်ကောင်စီနဲ့မဟာမိတ်ဖြစ်တဲ့တရုတ်နဲ့ရုရှားတို့ကအရင်လိုဗီဒီယိုအာဏာသုံးပယ်ချတာတွေမလုပ်ဘဲနဲ့မဲမပြေးပဲကြားနေခဲ့တဲ့နောက်မှာဗိုလ်တပ်ဖွဲ့နဲ့မှာတော့အခြေအနေသိပ်ဆုံးနေတဲ့မြန်မာနိုင်ငံအတွက်လုံခြုံရေးကောင်စီကနေပထမဆုံးဖြစ်တဲ့မြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်ကိုမဲခွဲချမှတ်လိုက်တာဖြစ်ပါတယ်။အဖွဲ့ဝင်15နိုင်ငံပါဝင်တဲ့လုံခြုံရေးကောင်စီကမြန်မာဆိုင်ရာဆုံးဖြတ်ချက်ချရေးမှာဆယ်စုနှစ်ပေါင်းများစွာသဘောထားကွဲလွန်းနေကြတာဖြစ်ပြီးအရင်တုန်းကတော့တရားဝင်ကြေညာချက်လောက်သာထုတ်ပြန်မှုအတွက်သဘောတူညီမှုတွေရခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂဆုံးဖြတ်ချက်တမ်းမှာမြန်မာနိုင်ငံရဲ့ပြည်ရင်းကိုဝင်ဆွတ်တဲ့အချက်လက်များစွာပါဝင်နေပြီးတော့ဒါဟာကုလသမဂ္ဂရဲ့မူဝါဒကိုဗျံဗျံတင်းတင်းချိုးဖောက်တာဖြစ်ကြောင်းလည်းစစ်ကောင်စီနိုင်ငံခြားရေးဌာနကထုတ်ပြန်တဲ့သတင်းမှာဖော်ပြထားပါတယ်။မြန်မာဘက်ကကြိုးပမ်းမှုတွေကိုပံ့ပိုးပေးရမယ့်အစားမြန်မာနိုင်ငံတည်ငြိမ်မှုမရှိအောင်ဖိအားပေးဖို့ကြိုးစားတာမြန်မာနိုင်ငံအတွက်အထောက်အကူမဖြစ်စေတဲ့အတွက်လက်မခံဘူးလို့လည်းပြောပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်မူကြမ်းကိုအဖွဲ့ဝင်17နိုင်ငံကထောက်ခံခဲ့တာဖြစ်ပြီးတော့အများရန်ဖွဲ့ဝင်တရုတ်နဲ့ရုရှားတို့ကဗီဒီယိုအာဏာသုံးပြီးတော့ပင်မချပဲနဲ့ကြားနေခဲ့ကြတယ်လို့အိန္ဒိယနိုင်ငံကလည်းမဲမပြေးပဲနဲ့နေခဲ့တာဖြစ်ပါတယ်
။88ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းအဖွဲ့ဝင်မန်နုနုအောင်မတ်ခက်ခက်အောင်နဲ့သူ့ရဲ့သားဖြစ်သူကိုမြတ်သူတို့၃ဦးကိုစစ်ကောင်စီကတောက်ကြနေကထောင်ဒဏ်15နှစ်စီချမှတ်လိုက်ပါတယ်။ဒီလဒီဇင်ဘာလ21ရက်နေ့ကဆိုရင်လေနေပြည်တော်ဒုတိယမျိုးတော်ဝင်အဖြစ်ဆောင်ရွက်ခဲ့တဲ့ဦးရမင်းဦးကိုထောင်ဒဏ်2နှစ်ဝင်းကြီးဦးမင်းသူကိုထောင်1နှစ်ခွဲအတိအသီးစစ်ကောင်စီကချမှတ်လိုက်ပါတယ်။ဒါကြောင့်အရင်ချမှတ်လိုက်တဲ့ထောင်ဒဏ်တွေနဲ့ပေါင်းလိုက်ရင်ဦးရမင်းဦးကထောင်ဒဏ်25နှစ်ဦးမင်းသူကထောင်ဒဏ်9နှစ်ခွဲဖြစ်ပါတယ်။ဒါအပြင်မင်္ဂလာတုံမြို့နယ် NLD ပါတီလွတ်တော်ကိုယ်စားလှယ်ဒေါက်ခင်မြတ်သူဟာလည်းအကြမ်းဖက်တိုက်ဖျက်ရေးဥပဒေနဲ့တောက်ကြနေကထောင်ဆယ်နှစ်ချမှတ်ခံရတယ်လို့ရှင်းနေဖြစ်သူကပြောပါတယ်။အရင်ကချမှတ်ထားတာနဲ့ဆိုရင်သူ့အနေနဲ့လည်းထောင်ဒဏ်73နှစ်ချမှတ်ခံရပါတယ်။တခါအေယာဝတီတိုင်းပန်းတနော်မြို့နယ်တိုင်းဒေသကြီးရွေးကောက်ခံလွတ်တော်ကိုယ်စားလှယ်ဒေါက်တာတင်မင်းထွတ်ကိုလည်းပသိမ်ထောင်ထဲမှာထောင်ဆယ်နှစ်ချမှတ်လိုက်ပါတယ်။တစ်ဆက်တည်းမှာပဲသတင်းတောက်မတ်မှုယတနာခက်မို့မို့ထွန်းနဲ့ကိုကောင်းဆက်လွန်းတို့အပါအဝင်လူငယ်9ဦးကိုလည်းထောင်3နှစ်မိုဒယ်နမ်းမွေဆန်နဲ့တင်စာဝင်းကျော်တို့ကိုလည်းထောင်တန်း9နှစ်စီချမှတ်လိုက်ပါတယ်ခင်ဗျာ
။ကရင်ပြည်နယ်ကောက်ခရစ်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ်ပြည်သူ့ကာကွယ်ရေးတပ်ဆက်လက်ပူးပေါင်းတပ်တွေကြားမှာပြင်းထန်တဲ့တိုက်ပွဲတွေဆက်ပြီးတော့ဖြစ်ပေါ်နေပါတယ်။မနေ့တောက်ကြနေမှာလည်းစစ်ကောင်စီဘက်ကနေလေကြောင်းတိုက်ခိုက်ခဲ့တဲ့အတွက်လက်နက်ကြီးကြီးကျရောက်ပြီးတော့ရဲသားတချို့တေဆွန်းရတယ်လို့ကောက်ခရစ်ဒေသခံတူက VOA ကိုပြောပါတယ်။
ကောနေရွာမှာမရိယာတိုက်ပွဲဖြစ်တယ်ဒီနေ့ရှင်းနိုင်ပွဲ9နိုင်တော့ပါလေသူတို့နှစ်ခါလာပြီးတော့တစ်ခါလာပြီးကျဲတယ်ဒါအမြောက်ကြီးနေတဲ့ဖြစ်တယ်တက်ကြဲရွာမှာဒီနေ့မနေ့ကလက်နဲ့ကြီးဖြစ်တယ် ဘာလို့ဒီအရာသားတူအသက်အရင်တော့သခွေဒီပါခူရခူကြီးတယောက်ရှိတယ်ခရီးတယောက်မှန်တယ်ငွားရှိကောင်းတော့ဖတ်ပြီဒီနေ့အိမ်နဲ့အိမ်ဟိုကလက်နဲ့ကြီးမှန်တယ
်ကရင်နှစ်တက်ကူနေကစစ်ကောင်စီဘက်ကလက်နဲ့ချီရနဲ့ပြစ်ခတ်ခဲ့တဲ့နောက်မှာနှစ်ဖက်တိုက်ပွဲတွေဟာပြင်းထန်ခဲ့တယ်လို့စစ်ကောင်စီဘက်ကယာယီတိုင်းမှုတူအပါဝင်တိုက်ဆုံမှုတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ဆုံဒဏ်ရာမှုတွေနဲ့ပတ်သက်ပြီး VOA ကတိကျအတိမပြုသေးနိုင်ပါဘူး
။ထိုင်းနိုင်ငံချင်းမိုင်ပြည်နယ်နဲ့ရနောင်းပြည်နယ်တွေမှာပြီးခဲ့တဲ့နှစ်ရက်တာအတွင်းတရားမဝင်မြန်မာတွေလူ60လောက်အဖမ်းခံရတယ်လို့လူကုန်ကူးသူထိုင်းနိုင်ငံသား6ဦးကိုလည်း6ဦးတို့လည်းအဖမ်းခံရပါတယ်။အဲဒီလိုဖမ်းခံရတဲ့သူတွေဟာထိုင်းမြန်မာနယ်စပ်ကိုဖြတ်ကျော်တရားမဝင်ဖြတ်ကျော်ဝင်ရောက်လာကြသူတွေဖြစ်ပါတယ်။ကင်းပြည်နယ်မြားဝတီနယ်တဖက်ကန်းကထိုင်းနိုင်ငံမဲဆောက်မြို့မှာလည်းညအချိန်အလုသမားတန်းလျားတဲ့ကိုထိုင်းရဲတပ်ဖွဲ့ဝင်တွေကရုတ်တရက်ဝင်ရောက်စီးနှင်းပြီးဖမ်းဆီးခဲ့တာတွေရှိပါတယ်။အခုလိုနှစ်ကုံကာလမှာမြန်မာတွေကိုအစုလိုက်အပြုံလိုက်ဇက်တိုက်ဖမ်းဆီးနေရမှာနိုင်ငံရေးကြောင်တိန့်ရှောင်လာသူတွေလည်းဖမ်းဆီးခံကြရပြီးတချို့လည်းမူရင်းနိုင်ငံကိုပြန်ဖို့ခံရတာတွေရှိပါတယ်ခင်ဗျာ။
တဲ့င်းတွေကိုဒေါခင်မျိုးတက်တဲ့ကုခင်မောင်စုမင်းတို့ပြောပြသွားတာပါအခုဆက်လိုက်ပြီးတော့ဆက်သွယ်မြင်းမြန်းချက်နဲ့အပတ်စဉ်ကန္တာတွေကိုစတင်ထုတ်လွှင့်မှာတော့မယ်ပထမဆုံးအနေနဲ့ကတော့ကုလသမဂ္ဂလုံခြုံရေးကောင်စီကနေမြန်မာအရေးတိုက်တွန်းတဲ့လိုက်နာရမယ့်ဆုံးဖြတ်ချက်ချမှတ်ရမှာစစ်ကောင်စီရဲ့မဟာမိတ်တွေဖြစ်တဲ့လုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်တရုတ်နဲ့ရုရှားနိုင်ငံတို့ကအရင်ကလိုဗီဒီယိုအာဏာနဲ့မကန့်ကန့်ခဲ့တာဟာမြန်မာပြည်သူတွေဘက်ကရည်တည်ပေးနေတဲ့အာဆီယံနိုင်ငံတွေရဲ့တွန်းအားကြောင့်ဖြစ်ပါတယ်လို့တန်အမကြီးဦးကျော်မိုးထွန်းကသုံးသပ်ပါတယ်။မတ်အင်ဂျင်နိုင်ကတန်အမကြီးဦးကျော်မိုးထွန်းကိုတည်ထောင်ဆက်သွယ်မေးမြန်းထားရမှာလုံခြုံရေးကောင်စီဆုံးဖြတ်ချက်ချမှတ်နိုင်ခဲ့တဲ့အဓိကအကြောင်းအရင်းကိုအခုလိုစတင်ပြောပြပါတယ်
။ဒီစစ်တပ်ကနေပြီးတော့အကြမ်းဖက်နေတာလေစစ်တပ်ကနေပြီးတော့ပြည်သူတွေကိုမတရားဖမ်းဆီးချုပ်နှောင်ပြီးတော့တပ်ဖြတ်နေတဲ့ဥစ္စာတွေကအရန်ကိုထင်ရှားရတယ်ပေါ့နော်ထင်ရှားတဲ့အတွက်ကြောင့်လေဒီနိုဝင်ဘာလတုန်းကအာဆီယံဆမ်မစ်လုပ်တယ်အာဆီယံဆမ်မစ်မှာအာဆီယံခေါင်းဆောင်တွေကနေပြီးတော့ဒီ 5 point consensus ပေါ့အကောင့်ထဲပေါ်မှုနဲ့ပတ်သက်ပြီးတော့ပေါ့နော်သူတို့ကပြန်သုံးသပ်ပြီးတော့အချက်15ချက်ပါတဲ့ဥစ္စာကိုထုတ်ပြန်ခဲ့တယ်ပေါ့နော်ကုလသမဂ္ဂအပါအဝင်ပေါ့နော်နိုင်ငံတကာအတိုင်းအဝန်းနေပြီးတော့ပံ့ပိုးဆောင်ရွက်ပေးကြဖို့ဆိုတဲ့အချက်လဲပါတဲ့အချက်ကတော်တော်လေးကိုအရေးပါတဲ့အချက်တခုလို့တော့ကျွန်တော်သုံးသပ်ပါတယ်ဒါကြောင့်အဲ့လိုမျိုးအချက်ကနေပြီးတော့ဒီလုံခြုံရေးကောင်စီမှာဆုံးဖြတ်ချက်အစိုးတခုချမှတ်နိုင်အောင်ပေါ့နော်တွန်းအားပေးတဲ့ကိစ္စတခုလို့တော့သုံးသပ်ပါတယ်ခင်ဗ
ျဟုတ်ကဲ့လက်ရှိမြန်မာနိုင်ငံအခြေအနေပတ်သက်ပြီးတော့ဒီစစ်ကောင်စီရဲ့မဟာမိတ်တွေဖြစ်တဲ့ဒီရုရှားနဲ့တရုတ်ကသူတို့ရဲ့အနေအထားကိုတမတ်ကြီးဘယ်လိုသုံးသပ်လဲရှင
်ဒီအာဆီယံအဖွဲ့ဝင်နိုင်ငံတွေရဲ့အားပေါ့နော်အထူးသဖြင့်ကျွန်တော်တို့ပြည်သူတွေဘက်ကနေပြီးတော့တောက်လျှောက်ရပ်ပေးနေတယ်ပေါ့နော်ဒီမလေးရှားတို့လိုအင်ဒိုနီးရှားတို့လိုပေါ့နော်စင်ကာပူတို့လိုသူတို့ရဲ့အတန်ကလည်းအရေးကြီးပါတယ်အထူးသဖြင့်အခုဆိုရင်2023 January လ1ရက်နေ့ကနေစပြီးတော့အာဆီယံဥက္ကဋ္ဌတာဝန်ယူမဲ့အင်ဒိုနီးရှားရဲ့အခမ်းအနားကလည်းအရေးအရေးကြီးပါဒါကြောင့်ဒီဘက်တွေမှာဆိုရင်အခုဆိုရင်ခု resolution ကို adopt လုပ်လိုက်ပြီးတဲ့နောက်မှာအင်ဒိုနီးရှားတို့မလေးရှားတို့ကနေပြီးတော့ပေါ့နော်ဒါကိုကြိုးဆိုကြောင်းထုတ်ပြန်ချက်တွေထုတ်ဖော်ပြောကြတာသူတို့လုပ်တဲ့ဥစ္စာတွေရှိတယ်ပေါ့နော်ဒါကြောင့်ဒီအချက်ကအရန်ကိုဟိုကျွန်တော် resolution ချမှတ်ဖို့အတွက်ပေါ့နော်အားတစ်ခုဖြစ်စေတယ်အဲနောက်တစ်ခုကကြတော့ဒီအာဆီယံရဲ့ပြောကြားချက်တွေကိုဒီလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံအနေနဲ့သတိပြုနားထောင်နေရဲဆိုတဲ့ဥစ္စာအရန်ပေါ်လည်နေပေါ့နော်ဒါကြောင့်လည်းအခုလိုမျိုးဆုံးဖြတ်ချက်အစိုးဟိုကိုတင်သွင်းတဲ့အချိန်မှာဘယ်နိုင်ငံမှ no vote မပေးဘဲနဲ့ပေါ့နော်အတည်ပြုနိုင်ခဲ့ခြင်းဖြစ်တယ်ပြည်တွင်းမှာရှိတဲ့ပြည်သူတွေရဲ့စန္ဒပြည်သူတွေရဲ့ aspiration ကလည်းဟိုအိုးကနာဦးပိုင်းနဲ့ဟာပြထားပြီးသားဖြစ်တယ်အဲ့လိုပဲကျွန်တော်တို့ဒီအာဆီယံအဖွဲ့ဝင်နိုင်ငံတွေတဲကအဓိကနိုင်ငံတွေဖြစ်တဲ့စင်ကာပူမလေးရှားအင်ဒိုနီးရှားတို့ကနေပြီးတော့မှတောက်လျှောက်ပေါ့နော်ဒီလုံခြုံရေးကောင်စီရဲ့ပါဝင်ပတ်သက်မှုလုံခြုံရေးကောင်စီရဲ့အပိမှုလို့လဲဆိုတဲ့ဥစ္စာတွေကိုဒီဘက်တွေမှာလည်းတောက်လျှောက်ပြောတဲ့အတွက်ကြောင့်ပေါ့နော်ဒီတရုတ်တို့ရုရှားတို့အနေနဲ့အထူးသဖြင့်ရုရှားအနေနဲ့ပေါ့နော်နိုးပေးဖို့အတွက်ကိုဟိုကျွန်တော်အမြင်တော့တော်တော်ခက်ခဲရတဲ့အနေအထားဖြစ်တယ်လို့တော့ ဟိုကျွန်တော်သုံးသပ်ပါတယ်ခင်ဗျာ။တရုတ်ဆိုရင်လည်းသူကတော့နော် presidential statement ပုံစံမျိုးနဲ့ပဲထွက်စီခြင်းနဲ့ရုရှားဆိုရင်တော့ဒါလူခွင့်ရေးကိစ္စတွေနဲ့ပဲလွှမ်းမိုးနေတယ်ဆိုတဲ့ဥစ္စာမျိုးနဲ့ပြောကြားသွားတဲ့ဥစ္စာမျိုးတော့ရှိပါတယ်။ဒါကြောင့်ဟိုပြန်ပြီးတော့အမေကွန်းကိုပြန်ချုပ်ပြီးတော့ဖြေရတယ်ဆိုရင်တော့ဒါပြည်တွင်းရဲ့ပြည်တွင်းမှာဟောပြည်ပမှာရှိတဲ့အင်အားစုတွေရဲ့တောက်လျှောက်တောင်းဆိုနေတဲ့ဥစ္စာရဲ့နောက်ပြီးတော့ဒေတာရင်းနိုင်ငံပေါ့နော်အထူးသဖြင့်အာဆီယံထဲကမှခုနပြောတဲ့အင်ဒိုနီးရှားမလေးရှားစင်ကာပူတို့ရဲ့လိုအပ်တယ်ဆိုတဲ့အတန်ထုတ်လွှင့်မှုတွေကဒီမှာလာပြီးတော့ဟိုထင်ဟပ်တယ်လို့ဒီလုံခြုံရေးကောင်စီအဖွဲ့ဝင်တွေထဲမှာပေါ့နော်ဒီကိစ္စကိုဟို UK အပါအဝင်ပေါ့နော် UK ကခေါင်းဆောင်ပြီးတော့တဆိုင်မတ်မတ်လုပ်နေတဲ့လူတွေရဲ့ဒီမိုကရေစီအရေးကြွယ်ဝမှုအဲနောက်ပြီးတော့သူတို့ရဲ့အာတုံကွန်ဆိုက်လုပ်မှုတွေကြောင့်ဒီလိုဆုံးဖြတ်ချက်အစိုးတစ်ခုချမှတ်နိုင်တယ်လို့တော့ကျွန်တော်အမြင်ကိုတင်ပြလိုပါတယ်ခင်ဗျာဟုတ်ကဲ့ကျေးဇူးပါခင်ဗျာ
ဒီမြို့သားညီညွတ်ရေးအစိုးရရဲ့အဲရဲ့ဒီကြိုးစားချက်ပေါ့နော်ထုတ်ပြန်ကြေညာချက်ကိုလည်းတမ်မတ်ကြီးကဒီသတင်းတောက်တွေကိုလည်းပြောပြသွားတာရှိတယ်လို့တစ်ဖက်မှာလည်းဟိုဒီထက်ပိုပြီးတော့ပေါ့နော်ဒီဆုံးဖြတ်ချက်ထဲမှာအာပြင်းထန်တဲ့စကလုံးတွေပါဖို့လိုအပ်နေတယ်ဆိုတဲ့အပိုင်းမျိုးလည်းထောက်ပြသွားတာရှိတော့တကယ့်အချက်တွေပေါ့ပြင်းထန်တဲ့ဒီအသုံးနှုံးညီသုံးဖို့ဆိုတဲ့အပိုင်းကဘယ်လိုအပိုင်းမျိုးပြောရလဲရှင
်တကယ့်အဓိကပါစီကျင်တော့အခုစစ်တပ်အခုမတရားလုပ်နေတဲ့ဥစ္စာတွေရက်ပြည်သူအာဏာပြည်သူထံချက်ချင်းပြန်ပေးဆိုတဲ့ဥစ္စာမျိုးတွေတော့ချက်ချင်းပါစီကျင်တာပေါ့နော်ဒါပေမဲ့ကျွန်တော်တို့နားလဲပါတယ်တချို့ဥစ္စာတွေကတဖြည်းဖြည်းသွားရတဲ့ဥစ္စာတွေမျိုးဒါကြောင့်ဟိုဒီကျွန်တော်တို့စပြီးတော့အစိုးမူကျန်းစပြီးတော့ပြောဆိုနေတဲ့အချိန်ပေါ့နော်ဒီဩဂုတ်လလောက်စက်တင်ဘာလောက်ကနေစပြီးတော့ပြောဆိုနေတဲ့အချိန်မှာဒီမှာဟိုအရေးပါတဲ့တချို့အချက်တွေပါတယ်ပေါ့နော်အထူးသဖြင့်ဒီမြန်မာပြည်မှာဖြစ်ပျက်နေတဲ့အကြမ်းဖက်မှုတွေပေါ့နော်ရက်စဲဖို့အဲ့ဒီဟိုလုံနေတဲ့စစ်တပ်အနေနဲ့ပေါ့နော်ဒါစစ်တပ်ကလုံလို့စစ်တပ်ကိုပေါ်ပြတာပေါ့နော်ဆုံးဖြတ်ချက်အစိုးမှာပါတဲ့အချက်အလက်တွေကိုဟိုတိုးအကောင့်ထဲပေါ်မှုမရှိဘူးတိုးတက်မှုမရှိဘူးဆိုရင်ကုလသမဂ္ဂဗလိညင်စာတမ်းရဲ့ပေါ့နော် chapter 7အောက်ကနေပြီးတော့မြန်မာနိုင်ငံကိုဒီစစ်တပ်အကူပေါ့နော်အရေးယူဖို့ဆိုတဲ့ဥစ္စာမျိုးတွေစာသားတွေဒီလက်နက်ပေါ့နော်လက်နက်စစ်တပ်ကိုလက်နက်ရောင်းတာတွေရပ်ဆိုင်ဖို့ဆိုတဲ့စာသားတွေအဲနောက်ပြီးတော့ဒီလုံခြုံရေးကောင်စီကိုပေါ့နော်ဒီမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်ပြီးတော့ပုံမှန်အစဉ်ခံတင်ဖို့ပေါ့နော်ဥပမာရေ360တွေအဲ့လိုမျိုးတင်ဖို့ဆိုတဲ့စာလားတွေอ่ะတကယ်တကယ်တော့အစိုးမူကျရဲ့ကနဥပိုင်းနေမှာပါတယ်ဒီလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေဈာထဲမှာနှိမ့်ညင်တယ်ဒါတွေကမပါလာတော့တဲ့ဥစ္စာမျိုးတော့ရှိတယ်ဒါပေမဲ့တချို့ပါလာတဲ့အချက်လည်းတွေရှိရပေါ့နော်ခုနမတရားဖန်ဆီးထိန်းသိမ်းခံတာလေအဲလူတွေအားလုံးပေါ့နော်တမရအီဦးမြင့်စိတ်ကောင်းစလားဒေါက်ဆန်းစုကြည်တို့ကိုအပါဝင်တချင်းလုပ်ပေးဖို့ဆိုတဲ့ဥစ္စာတော့ပါတယ်ကျန်တဲ့စာသားတွေကတော့ဒီအတီးပြုတ်လိုက်တဲ့ဥစ္စာမှာမပါလာတဲ့ဥစ္စာမျိုးလေးဒါပေမဲ့ခုနလိုမျိုးတော့ coding ကိစ္စမှာဆိုရင်လည်း oral report ကိုဒီ match လာဆိုင်လိုက်မတိုင်မီမှာပေါ့နော်ဟိုတင်သွင်းရမယ်ဆိုတဲ့အဲအဲ့လိုမျိုးစာသားလေးတွေတော့ဟိုပါတာတော့ရှိတယ်နောက်ပြီးတော့ဒီလိုမျိုးပေါ့နော်ကျွန်တော်တို့ဒီလူခွင့်ရေးကာကွယ်အဲဒီမိုကရေစီလုပ်ငန်းမြင့်နေဖို့အတွက်သက်ဆိုင်တည်သူချင်းနဲ့သက်ဆိုင် processes နဲ့ဆောင်ရွက်သွားဖို့ဆိုတဲ့စာသားတွေတော့ပါတယ်သူကအလားတူပဲဒီလူသားချင်းစာနာမှုအကူအညီပေးရတဲ့ပတ်သက်တဲ့ access တွေပေါ့နော် full safe and hinder access ပေးဖို့ဆိုတဲ့ဥစ္စာတွေအဲလိုမျိုးလေးတွေတော့ဆံမျိုးလေးရှိတယ်နောက်ပြီးတော့အထူးသဖြင့်ပေါ့နော်လူသားနေရပြန်နိုင်ဖို့အတွက်ပေါ့နော်the voluntary safe dignified and sustainable reputation ဖြစ်ဖို့ condition ကိုဟို create လုပ်ပေးဖို့ဆိုတော့စာသားတွေတော့ဆက်ပါလာဥစ္စာလေးတော့ရှိပါတယ်မြန်မာနိုင်ငံဒီမိုကရေစီပြန်လည်ရရှိဖို့စစ်အာဏာရှင်စနစ်ခြုံငိမ်းဖို့အတွက်ပေါ့နော်နောက် federal democracy နိုင်ငံတည်ထောင်နိုင်ဖို့အတွက်ကိုခြေလှမ်းတလန်စတင်လိုက်နိုင်တယ်လို့လုံခြုံရေးကောင်စီကနေစတင်လိုက်နိုင်တယ်လို့တော့ကျွန်တော်တို့သုံးသပ်ပါတယ်ခင်ဗျဟုတ်ကဲ့ကျေးဇူးပါခင
်ဗျဒီဆစွားအတမကြီးပြောသားရတဲ့မှာဒီလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အတိုင်းပေါ့နော်အကောင့်ထဲဖော်နိုင်ခြင်းရှိမရှိကအခုနောက်နှစ် match လာမှာတို့အတွေ့အမှုချုပ်ရဲ့အစဉ်ခံစားပုံမှာတို့စောင့်ကြည့်ပြီးတော့တို့သုံးသပ်မယ်ဆိုတာမျိုးလေတခါတည်းပါတဲ့ခါကြတော့တကယ်လို့အဲ့လိုနောက်ဒီပြည်ထောင်တမကြီးပြောသားရတဲ့မှာလေဒီလို တုံးတက်တဲ့အခါမှာပေါ့နော်ဒီလိုတုံးတက်ပြီးတဲ့အခါမှာဆိုလို့ရှိရင်လည်းဒီသူတို့ဆက်ပြီးတော့ဘလို့ action ယူတဲ့မယူတဲ့ဆိုတာကိုလည်းဒါကိုလည်းသူတို့ထည့်သွင်းစဉ်းစားမယ်ဆိုတော့တကယ်လို့များပေါ့နော်ဒီဆုံးဖြတ်ချက်အတိုင်းမှာဟိုတိုးတက်မှုတစုံတရာမရှိခဲ့ဘူးဆိုလို့ရှိရင်ဒီလုံခြုံရေးကောင်စီဘက်ကသူကဘလို့ပုံစံမျိုးဆက်ပြီးတော့အရေးယူဆောင်ရွက်သွားနိုင်မယ်အလားအလာရှိမလဲရှင
်ဟိုကျွန်တော်ကကနနာပြောဖို့တော့အခုအချိန်မှာတော့ခက်တယ်ပေါ့နော်ဒါပေမဲ့ဘလိုပဲဖြစ်ဖြစ်ဒါခုနပြောတဲ့ဒါပထမခြေလှမ်းလေးဖြစ်တယ်နောက်ပိုင်းနေမှာတော့ဒီဆုံးဖြတ်ချက်အစိုးရက language လေးတွေတဆင့်တဆင့်ပူပူပြီးတော့နော်ခိုင်မာလာတယ်ပူပူပြီးတော့ strong ဖြစ်လာတဲ့ language လေးတော့သူတို့ပို့သုံးလို့ရတယ်ပေါ့နော်ခုနကျွန်တော်ဟိုပထမပြောသလိုပေါ့နော်တကယ်လို့ဒါတွေကိုမလိုက်နိုင်ဆိုရင် UN Charter ရဲ့ Chapter 7အောက်ကနေပြီးတော့ဟိုလိုအပ်တဲ့အရေးယူမှုတွေကိုလုပ်ဖို့အတွက်စဉ်းစားဖို့ဆိုတဲ့ဥစ္စာမျိုးနဲ့စနိုင်တယ်လို့chapter 7ပါတယ်ဆိုရင်တော့ဒါ intervention လုပ်ဖို့အတွက်ကို mandate ပေးတဲ့ပုံစံမျိုးအထိရောက်အောင်လုပ်နိုင်တဲ့ဥစ္စာပါခင်ဗျာဒီလိုမျိုးပဲပေါ့နော်ဒီလုံခြုံရေးကောင်စီရဲ့စာဟိုစာသားတွေဟို provisions တွေကိုလိုက်နာဖို့ဆိုတဲ့ဥစ္စာ legally အဖွဲ့ဝင်နိုင်ငံတွေက legally ပိုင်းဖြစ်တယ်ဒါကြောင့်မို့လို့ဒီစစ်တပ်ကမလိုက်နာဘူးဆိုရင်အခြားနိုင်ငံတွေပေါ့နော်လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေပါပါဝင်အခြားနိုင်ငံတွေကလည်းဒီအချက်ကိုထောက်ရှုပြီးတော့ပေါ့နော်စစ်တပ်ကိုဖိအားပေးဖို့စစ်တပ်နဲ့ပေါင်းသင်းဆက်ဆံတဲ့အုပ်စာတွေမှာထိန်းသိမ်းသွားကြဖို့ဆိုတဲ့အုပ်စာတွေကလည်းတဖြည်းဖြည်းနဲ့ဖြစ်လာနိုင်တဲ့အရာတွေလို့တော့ကျွန်တော်သုံးသပ်ပါတယ်ဒါပေမဲ့ဘယ်လိုပုံစံမျိုးနဲ့ဘယ်လိုအချိန်မှာဖြစ်ဖို့ဆိုတဲ့အုပ်စာတော့ဒီအချိန်မှာတော့ပြောလို့ထက်ပါတယ်ဒါပေမဲ့အနေထားအရတဆင့်ပြီးတဆင့်ပေါ့နော်ဒီစစ်တပ်ကိုဖိအားပေးတဲ့ဥစ္စာမှာ UN ကတဆင့်ဖိအားပေးတဲ့ဥစ္စာမှာတဆင့်ပြီးတဆင့်တက်ပြီးတော့ပေးနိုင်ဖို့အတွက်ကိုဒါစတင်ခြေလှမ်းဖွင့်လိုက်နိုင်တာဖြစ်တယ်လို့တော့ကျွန်တော်ပြောလို့ပါတယ်ခင်ဗျာဟုတ်ကဲ့ကျေးဇူးပါခင်ဗျာ
ဟုတ်ကဲ့ဒီလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကစစ်ကောင်စီပေါ်မှာတော့တစုံတရာထိရောက်မှုတိုင်းတာတည်တော့ရှိမယ်ဆိုတာတမတ်ကြီးတို့ဘက်ကယုံကြည်ထားတဲ့အခြေအနေပေါ့နော်အဲ့လိုပြောလို့ရမှာရှင
်ဟုတ်စားပါတော့နိုင်ငံရေးအရထိရောက်မှုအရန်ရှိတဲ့ဆုံးဖြတ်ချက်တရက်ဖြစ်တယ်လို့တော့ပြောလို့ရပါတယ်ခင်ဗျာ။ဘာလို့လဲဆိုတော့ဒါဘယ်နိုင်ငံမှမှာပေါ့နော်ဒီလိုမျိုးဆုံးဖြတ်ချက်အစိုးချပြီးဆိုရင်ဒီခုနပြောလို့ legally binding ဖြစ်တဲ့အတွက်ကြောင့် no လို့ပြောလို့မရပါဘူးပေါ့နော်။ light ပါဆောင်ရွက်ရမယ့်ဥစ္စာတာဝန်ရှိတယ်။ light ပါဆောင်ရွက်ခြင်းမရှိရင်တဖြည်းဖြည်းနဲ့ပေါ့နော်။ဆုံးဖြတ်ချက်တွေပို့ပြီးတော့ strong ဖြစ်တဲ့ဆုံးဖြတ်ချက်တွေပို့လာမှာဖြစ်တဲ့အတွက်ကြောင့်ဒါကနိုင်ငံရေးရှုတော့ရရှိရင်ပေါ့နော် resolution မှာပါတဲ့စာသားတွေပြော့တယ်လို့ပြောနိုင်တော့လဲပဲပေါ့နော်ဒါရစကားနဲ့ပြောရင်စစ်တပ်ကိုအခုအချိန်ဒီမှာဒီ resolution ချလိုက်ခြင်းအပြင်စစ်တပ်ကိုပိတ်ကန်လိုက်ဟာရောက်တယ်လို့တော့ကျွန်တော်နိုင်ငံရေးရှုတော့ကတော့ပြောလို့ရပါတယ်ခင်ဗ
ျဒါကတော့မြန်မာအရေးလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့တမ်မကြီးဦးကျော်မိုးထွန်းကိုမိုင်းအင်ဂျင်နိုင်ဆက်သွယ်မြေမြန်ခဲ့တာဖြစ်ပါတယ်။ VOA ရဲ့စနေနေ့မနက်ဖက်အတန်လွင်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
။မင်္ဂလာပါခင်ဗျာ VUE American အတန်ရဲ့စနေနေ့မနေ့ပတ်အတန်လွင့်အစီအစဉ်တွေကို line meter 15 kHz 11133ည line meter 40 kHz 9413ည line meter 58 kHz 9805တို့ကနေဆက်လက်ထုတ်လွှင့်နေတာပါ။အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုဒ္ဓဆောင်နဲ့အမေရိကန်တခွင်သိပ္ပံနဲ့နီးပညာစတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်မှာတော့မယ်။အခုပထမအဦးဆုံးအနေနဲ့ကတော့အမျိုးသမီးကဏ္ဍနှစ်ချုပ်အထူးအစီအစဉ်ကိုတင်ပြပေးလိုပါရစေ။မကြခင်ကုန်ဆုံးတော့မယ့်2022ခုနှစ်ဟာမြန်မာပြည်သူတွေအတွက်စစ်အုပ်ချုပ်မှုအောက်မှာတစ်နှစ်တလုံးဖြတ်သန်းခဲ့ရတဲ့နှစ်တစ်နှစ်ဖြစ်ပါတယ်။စစ်အာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေတိုင်းနိုင်ငံတော်ပုံစံမျိုးစုံနဲ့ဆက်လက်ရှိနေခဲ့သလိုဒီလှုပ်ရှားမှုတွေမှာအမျိုးသမီးတွေအများအပြားကြာရနေကြနေပါဝင်ခဲ့ပါတယ်ဒီလို2022ခုနှစ်တနစ်တာလှုပ်ရှားမှုတွေနဲ့ပတ်သက်လို့ကိုယ်တိုင်ပါဝင်လှုပ်ရှားနေတဲ့အမျိုးသမီးတွေရဲ့အမြင်တနစ်တာဖြတ်တန်းမှုကနေဘယ်လိုသင်ခန်းစာတွေယူပြီးလာမယ့်နှစ်ဘယ်လိုအကောင်းဆုံးပြင်ဆင်နေကြသလဲဆိုတာတွေကို လူ့ဘောင်တဲ့ဒီမိုကရက်တစ်ပါတီတွဲဘက်အထွေထွေတင်ရင်မူမနှင်းနှင်းမွေဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ဆောင်ဆောင်ရွက်မှု ACDD ရဲ့စီအောင်လုံဆောင်ရေးမှုမတ်တင်စာရှင်းလင်းရေး CDM လှုပ်ရှားမှုမှာပါဝင်သူတရားသူကြီးတူဖြစ်တဲ့မတ်တင်စာများတို့ကိုဆက်သွယ်ပြီးတော့နှစ်ချုပ်အထူးအစီအစဉ်ဖြစ်မက်ကင်ဖြူထွေးကဒီတစ်ပတ်အမျိုးသမီးကဏ္ဍမှာတင်ပြထားတာကိုနားတော်တာဆင်နိုင်ပါပြီThere's a path we must choose sometimes. Gotta stand up and fight sometimes. အားလုံးပဲမင်္ဂလာပါ။ VOA မှာအခုလိုပါဝင်ရှင်လေးပဲရကျေးဇူးများကြီးတင်ပါတယ်ရှင်
။ Okay, ကျမတို့ကလည်းဒီလိုမျိုးပါဝင်ရှင်လေးပဲရတာအများကြီးကျေးဇူးတင်ပါတယ်
။ဟုတ်ကဲ့ပါရှင်။ကျမတို့ဒီမှာနိုင်ငံမှာအခုဆိုရင်အာနာသိန်းတာနည်းနည်းလေးပါရှိလာခဲ့ပြီ။ဒီနှစ်2022ဆိုလို့ရှင်ဒါဒီကာလတစ်လျှောက်လုံးကတနည်းဒါကာလတစ်လျှောက်လုံးကအချိန်ကြီးကဒီစက်တဲ့အုပ်ချုပ်မှုအောက်မှာပဲဆက်ပြီးတော့ရှိနေကြတာပေါ့နော်ဆိုတော့ဒါကိုဆက်တင်တဲ့လှုပ်ရှားမှုကြီးဆိုလို့ရှိရင်လည်းဒါနေရာနဲ့ပုံစံမျိုးမျိုးနဲ့ဒီနှစ်တစ်လျှောက်လုံးမှာလည်းဆက်ပြီးတော့ရှိနေတယ်ဒီလှုပ်ရှားမှုတွေမှာလည်းအမျိုးသမီးတွေကကဏ္ဍစုံကနေပါဝင်နေကြတာဖြစ်ပါတယ်ဆိုတော့ဒါကြောင့်မို့လို့လည်းဒီနေ့ဆွေးနွေးချင်တာကဒီလိုအမျိုးသမီးတွေအများပြားပါဝင်တဲ့အာနာရှင်ဆက်တင်လှုပ်ရှားမှုဒီနှစ်ဒီ2022တနစ်တာကာလအတွင်းမှာဘယ်လိုအပြောင်းအလဲတွေရှိခဲ့တယ်လဲစုံယုံမှုတိုးတက်မှုဘာတွေကိုတွေ့ရတယ်လဲညောင်မန်းကတော့ဖြစ်တယ်လို့ရောထင်မိသလားပေါ့နော်အားနဲ့ချက်တွေရှိတယ်ဆိုရင်လည်းဘာတွေရှိတယ်လဲဒါတွေကိုဘယ်လိုပြင်ဆင်ပြီးတော့ဟိုရှေ့ဆက်ဆောင်ရွက်ဖို့လိုအပ်နေတယ်လဲစသဖြင့်ဒီလိုအကြောင်းအရာတွေနဲ့ဆွေးနွေးကြတာပါဆိုတော့ဒီဆွေးနွေးဖို့အတွက်လည်းကျွန်မကအခုဒီနေ့ဆိုလို့ရှိရင်ဒါမတ်တင်စာမြဒါစီဒီယမ်လှုပ်ရှားမှုမှာပါဝင်တဲ့တရားသူကြီးတယောက်ဖြစ်ပါတယ်နောက်မတ်တင်စာရှင်တဲ့ဤဒါလူငယ်တက်ကြလှုပ်ရှားသူအမျိုးသမီးအခွင့်အရေးလူအခွင့်အရေးဒီလူမှုဒဏ်သူညီနာရေးအခွင့်အရေးမှာပါဝင်နေတဲ့အမျိုးသမီးတယောက်ဖြစ်ပါတယ်နောက်အမမနေနေမွေးမနေနေမွေးဆိုလို့ရှိရင်လည်းဒါဒီ88ဒီလူလူလှုပ်ရှားမှုအချိန်ကလေးကစပြီးတော့မှဒါနိုင်ငံရေးတက်ကြလှုပ်ရှားသူဖြစ်နေဆောင်ရွက်နေတာဖြစ်တယ်လက်ရှိမှာလည်းဒါဒီမိုကရက်တစ်လူ့ဘောင်စစ်ဒီမိုကရက်တစ်ပါတီရဲ့အမျိုးသမီးရေးတိုင်းလူစုရေးကိစ္စတွေမှာဦးစားလှုပ်ရှားနေတဲ့သူတယောက်ဆိုတဲ့အခါကျတော့အားလုံးကုလူပါဝင်ပေးတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်ရှင်ဟုတ်ကဲ့အဲ့တော့ကျွန်မအခုအရင်ဆုံးပေါ့နော်အမနေနေမွေးကိုဆွနေပေးစေချင်ပါတယ်အခုကျမတို့ဒီ2022နှစ်တာတနှစ်တာအတွင်းမှာအာဒါအာနာရှင်စတင်မှုအောက်မှာပဲစက်တိုက်ရှိလာခဲ့တဲ့တနှစ်တာကာလတစ်ခုလုံးပါပေါ့နော်ဒီလှုပ်ရှားမှုရဲ့အရှိန်အဟုန်ဟာဘယ်လိုများရှိခဲ့ပါသလဲအမဘယ်လိုများမြင်မိပါလဲရှင
်ဟုတ်ကဲ့ဒီ2022ကိုမေးရဆိုပြီးမယ်လို့ပေါ့နော်ကျမကဒီ2021ကတော့နည်းနည်းတော့အခြေခံလေးပြောရလိမ့်မယ်လို့ထင်ပါတယ်ရှင်ဒီကျွန်တော်တို့2021ညွှန်တော်လိုင်းကြီးဖြစ်တဲ့အခါကျတော့ဒီအမျိုးသမီးတွေရဲ့ပါဝင်မှုကတော်တော်အားကောင်းအောင်ကျွန်တော်တို့တွေ့ရပါတယ်။အဲ2021မှာမှဒီအမျိုးသမီးတွေရဲ့ပါဝင်မှုကအားကောင်းသလားဆိုတော့အဲ့လိုလည်းမဟုတ်ပါဘူးရှင့်။အရင်အရင်ပေါ့နော်ဒီမှာနိုင်ငံရဲ့နိုင်ငံလှုပ်ရှားမှုတွေမလွတ်လပ်ရေးလှုပ်ရှားမှုတမိုင်းတွေမှာလည်းအမျိုးသမီးတွေရဲ့ပါဝင်မှုကအားကောင်းခဲ့ပါတယ်။ခေါင်းဆောင်မှုအပိုင်းမှာလည်းပါဝင်ခဲ့ကြတာတွေရှိတယ်ပေါ့နော်။ဒါပေမဲ့လို့ဘာဖြစ်လဲဆိုတဲ့အခါကျတော့အရင်ရင်တုန်းကတော့မှတ်တမ်းတင်နိုင်မှုမှတ်တမ်းတင်ခဲ့မှုအားနည်းတဲ့အခါကျဒါတိတ်ပြီးမပေါ်လွင်ခဲ့ပါဘူး။အခုနောက်ပိုင်းမှာကျတော့မီဒီယာတွေကလည်းအားကောင်းလာတယ်နော်။အားကောင်းလာတဲ့ဆိုတဲ့အခါကျတော့ဒီအမျိုးသမီးတွေရဲ့ပါဝင်မှုနဲ့ခေါင်းဆောင်မှုပိုင်းကတော်တော်ကြီးကိုထင်ထင်ရှားရှားတော်တည်မြင်လာရပါတယ်။အဲပိုပြီးချင်းချင်းရှားတွေ့မြင်နေကတော့ဒီဘူးတော်နိုင်အစပိုင်းပေါ့နော်ကျွန်မမှတ်မိသလောက်ဆိုလို့ရှိရင်မလာရှိရဲ့နေရာစပြီးတဲ့ခါကျတော့ဒီငါတို့နမိတ်ငါတို့အလံငါတို့အောင်မွေးဆိုပြီးတော့ဒီမျိုးသမီးတွေကသမိတ်အလံထူပြီးထွက်လာခဲ့ကြတယ်ပေါ့နော်တကယ်အင်အားကောင်းကောင်းနဲ့အဲ့ဒီလူထွက်လာခဲ့ကြတဲ့အချိန်မှာပိုပြီးအားရစရာကောင်းတာဘာလဲဆိုလို့ရှိရင်အမျိုးသားတွေကိုယ်တိုင်ကဒီသမိတ်တွေကိုခေါင်းပေါင်းသမိတ်တွေအလံထူပြီးထွက်လာတယ်ဆိုတဲ့ခါကျဒါဒီစစ်အနာရှင်စနစ်ကိုတော်လိုင်းနေတဲ့ကြိုင်နဲ့ကျမတို့ဒီအတွေးခေါ်ဟောင်းနေပါတော်လိုင်းရမယ်ဆိုတဲ့ကိစ္စကကျမတို့လူလူကြားထဲမှာစပြီးကြားလာဆိုတာကိုတွေ့ရတာပေါ့နော်ဒါကကျမတို့ဒီအစိုးရရဲ့အကောင်းဆုံးသလိုကောင်းတဲ့အချက်ဖြစ်တယ်လို့ကျမတို့ကယူဆရတယ်ဒါပေမဲ့တခုတော့ရှိတာကတော့အရင်ကထက်ပိုပြီးအကောင်းလာတယ်ဆိုပြီးမျိုးလို့ပေါ့နော်ကျမတို့ထဲထဲဝင်ဝင်ပေါဝင်နိုင်မှုနဲ့အခါကျတော့ဒီကောင်းဆောင်မှုပိုင်းမှာပါဝင်လာမှုပုံမှာပေါ့နော်လေးထားမှုမှာတော့တစုံတရာနည်းနည်းတော့အားနည်းနေသေးတာတွေ့ရပါတယ်ဒါပေမဲ့အရင်ကတပိုးအားကောင်းလာတယ်ဆိုတော့တော့ကောင်းတဲ့အချက်ဖြစ်ပါတယ်ဒီကျွန်တော်နိုင်ငံရဲ့လူဦးရေကြည့်လိုက်မယ်ဆိုလို့ရှိရင်လည်းအမျိုးသမီးတွေကနိုင်ငံလူဦးရေထောက်ဝဲချိုးရှိတဲ့အခါကျတော့သူ့ရဲ့ပါဝင်မှုကျွန်တော်တို့ကိုယ်တိုင်ရဲ့ပါဝင်မှုအားမကောင်းပဲနဲ့မရှိပဲနဲ့တော့ကျွန်တော်နိုင်ငံကဘယ်လိုဒီနေ့မှပြောင်းလဲနိုင်မှာမဟုတ်ဘူးဆိုတဲ့အခါကျတော့ဒါကအမျိုးသမီးရဲ့ပါဝင်မှုအပိုင်းကိုပြောတာပေါ့နော်ဒီ2020တာကဲမှာဘယ်လိုပြောင်းလဲရှိခဲ့တယ်လဲဆိုလို့ရှိရင်တော့ကျွန်မမြင်တာကတော့လေဒီတ တော်လိုင်းရရဲ့အကောင့်အရှင်ဟောကတော့အရင်ကတည်းပို့ပြီးတော့တိုးတက်လာတာကိုကျွန်တော်တွေ့ရတယ်။ဒီအမျိုးသမီးရောအမျိုးသားပေါ့နော်တိုင်းသားပြည်သူတရားလုံးရပါမှုကလုံးဝရက်တံမသွားပဲနဲ့ပို့ပြီးတော့ထဲထဲဝင်ပါဝင်လာကြတာကိုတွေ့ရတယ်။စိတ်အုပ်စုရဲ့လှုပ်ရှားမှုတွေရှိနေတဲ့ကြိုင်နေတဲ့သို့တလို့ပေါ့နော်။ဒီတော်လိုင်းအင်အားစုတွေရဲ့တော်လိုင်းရလုပ်ငန်းတွေကိုလုတ်ကင်ဆောင်ရွက်မှုတွေကတော့အကောင့်နေစေဖြစ်တယ်ဆိုတာကဒါကျွန်တော်တွေ့ရတယ်ဆိုတာကဒီလောလောဆယ်မှာဒီကိစ္စကိုဒီမှာအချင်းချုပ်ပြီးပြောချင်ပါတယ်ရှင်
ဟုတ်ကဲ့ပါရှင်အဲ့တော့မတ်သိန်းစာရှင်လက်ကြီးကိုလည်းမေးချင်ပါတယ်ဒီ2022တနှစ်တာအတွင်းမှာဒီလှုပ်ရှားမှုပေါ့နော်အမျိုးသမီးတွေများပြားပါဝင်နေတယ်ဒီပြောသားတယ်လို့ပဲဒီလှုပ်ရှားမှုရဲ့တိုးတက်မှုစုပ်ယုပ်မှုအပြောင်းလဲဘယ်လိုများမြင်နေလဲအားရကျေနပ်မှုရောရှိပလားဘယ်လိုများတုံ့တက်လို့ရမလဲတနှစ်တာအချုပ်တုံ့တက်မယ်ဆိုရင်ပေါ့နော်
ဟုတ်ကဲ့ကျေးဇူးပါဖိတ်ကြားပေးတဲ့အတွက်လေဆိုတော့2022ပြီးပြီဆိုတော့လေပြန်ပြီးတော့သုံးသက်တာလေးဆိုလှုပ်ဆောင်ဆောင်ရွက်ကြရပေါ့เนาะတယောက်ချင်းစီအနေနဲ့ဆိုရင်လေအစုဖွဲ့လိုက်ဆိုရင်လေကိုယ်အဖွဲ့လိုက်ပါရေလုံနိုင်ခဲ့ကြသလဲပြန်သုံးသက်ကြတဲ့အချိန်ပေါ့လေဒါပေမဲ့ကျွန်တော်မြန်မာနိုင်ငံမှာကဒါတော်လန်ကြီးကာလကနေ့စဉ်နဲ့အမျှဟိုကျွန်တော်တို့ပြည်သူတွေအထူးသဖြင့်ကျွန်တော်တော်လန်ကြီးမှာပါဝင်နေကြတဲ့သူတွေကမနဲ့ပြန်ဆိုတာမသေးကြဘူးဆိုတဲ့စိတ်နဲ့နေ့စဉ်အသက်ရှင်ကြရတာကိုနေ့စဉ်အသက်ရှင်ကြရတဲ့အချိန်မှာတနေ့တာကိုအကောင်းဆုံးဖြတ်တမ်းမယ်ဆိုတော့ခံယူချက်နဲ့ဟိုကျမတို့ကိုယ်တိုင်လည်းအဲ့လိုမျိုးခံယူချက်နဲ့ရှေ့ဆက်ကြရင်ရှေ့ဆက်ကြတော့အခုလိုမျိုး2022တစ်ခုလုံးကိုပြန်သုံးသပ်လို့ပြောရင်အများကြီးဖြစ်ပျက်ခဲ့လို့အဲ့ခံစားချက်ကအရင်လေ overwhelm ဖြစ်တယ်ပေါ့နော်ဒီပြန်ပြီးတော့အဓိကမြင်ရတဲ့အချက်တွေဆိုရင်တော့ကျမတို့အတိမတ်ပြုချင်တာဘာလဲဆိုရင်ကျမတို့ပြည်သူတွေရဲ့ဒီတော်လန်ကြီးကတစ်နှစ်ကျော်တဲ့အချိန်ထိဒီ2022ဆိုဒုတိယနှစ်တစ်ခုလုံးမှာဆိုရင်လေတော်လန်ကြီးအရှိန်ဟုန်ဆက်ပြီးတော့တင်သွားနိုင်ခဲ့တယ်ပေါ့နော်အတော်လန်ကြီးအရှိန်ဟုန်ထဲမှာဘာလေးပါလဲဆိုတော့အဓိကမောင်းနေတဲ့အချက်တည်းကဒီတော်လန်ကြီးကိုတည်ဆောင်နေတဲ့အတွေးခေါ်တွေအဲ့အတွေးခေါ်တွေကိုဆက်ပြီးတွန်းဖို့အတွက်ကြိုးစားကြတာဆိုတော့ဘာဖြစ်လဲဆိုတော့ရေးရှင်းမှာဟိုတက်မလားကျမတို့ကတာဝေးကိုပြေးရတဲ့အနေထားမှာဆိုရင်ခွန်အားတစ်ခုတည်းနဲ့သွားလို့မရတော့ဘူး။အော်ဘလောက်တက်လုံကောင်းလဲဆိုတာနဲ့သွားလို့မရတော့ဘူး။တော်ဘာနဲ့သွားရလဲဆိုတော့အတွေးခေါ်နဲ့သွားရတာ။အတွေးခေါ်ကောင်းရင်ကောင်းသလိုအဲ့လူကတက်လုံပိုအားကောင်းလာမယ်ပြီးတော့အတွေးခေါ်ရှိတဲ့အတွက်ကြောင့်လို့ခံယူချက်ရှိရယ်ခံယူချက်ရှိလို့ရည်ရွယ်ချက်ရှိရယ်ရည်ရွယ်ချက်ရှိလို့ဆက်ပြီးတော့ရှောက်တယ်ပေါ့နော်။ကျမတို့အဲ့တစ်ချက်ကိုဟိုအတိမတ်ပြုချင်တယ်ပေါ့နော်ကျမတို့ဒီအထူးသဖြင့်အေတော်လန်ရဲ့အတွေးခေါ်တွေထဲမှာဆိုရင်ကျမတို့ပြောနေတဲ့ဒီစေအုပ်စုကိုအဓိကတိုက်ဖျက်ရမယ်ဆိုရင်စေအုပ်စုကတိဆောက်ထားတဲ့အတွေးခေါ်တွေကိုကျမတို့ရိုက်ချိုးရမယ်ရိုက်ချိုးပြီးတော့ကျမတို့ပြန်ပြီးတော့အစားထိုးရမယ်အဲ့အစားထိုးရမယ်ဆိုတဲ့ထဲမှာမဟာဖွာရလည်းပါတယ်ပေါ့ဆိုတော့မဟာဖွာရကိုနေ့စဉ်နဲ့များကျမတို့မြို့သူမြို့သားတိုက်နေရတယ်မြေပြင်မှာလည်းတိုက်ရတယ်ဒီ online นี่ကျမတို့အများစု online นี่တုံးကြရယ်เนาะလူငယ်တွေထဲမှာ online นี่ပေါ်မှာလဲတိုက်ရတယ်အထူးသဖြင့်အတွေးခေါ်အယူဝါဒကျမတို့ရှေ့ကစမနေနေဝေပြောသွားသလိုမျိုးထမိန်အလန်ထူခဲ့ကြတယ်ထမိန်အလန်ထူတယ်ဆိုတော့တခါမှမစဉ်းစားဘူးကျမတို့နောက်တခါဒါစဉ်းစားရင်လဲအရန်ကို radical ဖြစ်လွန်းတယ်အစွန်းရောက်လုံးတယ်လို့မြင်ကြတဲ့လူတွေအများကြီးကြားထဲမှာကျမတို့နေခဲ့ကြရတာဒါပေမဲ့2021မှာထမိန်အလန်ထူနိုင်ခဲ့တယ်ထူနိုင်ခဲ့တဲ့အခါမှာကိုထူခဲ့တဲ့အလန်ကိုမပြိုလဲအောင်ကိုကကွယ်ရတယ်မပြိုလဲအောင်အဲ့ဒီအလံပေါ့နော်ဒါအလံဆိုတာတော်လင်းကြီးတိုင်းမှာကိုယ့်ရဲ့တက်ဦးအလံနေဆိုရှိကြတယ်ကို့အလံကိုမပြိုလဲအောင်ပုံစံအစုံနဲ့ကျမတို့ကဟိုကာကွယ်ရတယ်စောက်ရှောက်ရတယ်ကိုသာတင်းတေးသွားမယ်အလံတော့လဲလို့မရအောင်ဆိုတော့စိတ်တက်ပေါ့နော်ဆိုတော့အဲ့ဒီစိတ်တက်နဲ့အညီကျမတို့အမျိုးသမီးရာလဲကိုလုတ်တင်လုတ်ထိုက်တဲ့ဟာပြောတင်ပြောထိုက်တဲ့အရာကိုဆက်ပြောခဲ့ကြတယ်ပြောရတဲ့အတွက်လဲညောင်များစွာသောထိခိုက်နာကျင်ရမှုတွေကြုံခဲ့ကြရတယ်ပေါ့နော်ကြုံခဲ့ကြရတဲ့အပြင်အခုချိန်ထိကိုကျမတို့ညီမတွေထောင်ထဲမှာပုံစံမျိုးစုံနဲ့ဖြတ်တန်းနေရတယ်။နောက်တက်သေးဆုံးတယ်ဆိုရင်လည်းဒါအယောက်300နီးပါးကအသက်ပေးခဲ့ရတယ်ပေါ့နော်အမျိုးသမီး300နီးပါးထောင်ထဲအချင်းချခံနေရတယ်ဒါအပြင်လိမ်မိုင်းစိတ်ပိုင်းရုပ်ပိုင်းဒါပေမဲ့လည်းတကယ့်မြေပြင်မှာအခုကျမနောက်ကပုံလိုပဲပေါ့နော်ရွာဝဲမီရှုလို့ရမယ်စိတ်တက်တဲ့မြေကိုမီရှုလို့မရဘူးဒီပုံစံပဲကျမတို့အမျိုးသမီးတွေဟာကျမတို့ခန္ဓာကိုယ်ဖြည့်ဆင်းရင်ဖြည့်ဆင်းမယ်မျက်နာတွေကိုသူတို့ကျမတို့အမျိုးသမီးတွေအလှကြိုက်တယ်ဘာညာဆိုပြီးတော့သူတို့ကမျက်နာကိုဖြည့်ဆင်းဖို့ကြိုးစားတယ်ဒါပေမဲ့စိတ်တက်ပေါ့နော်ဒီစိတ်တက်ရှိနေတဲ့တွေကျမတို့အမျိုးသမီးအချင်းချင်းလည်းယက်တည်နေတယ်ဆိုတော့ဒီ solidarity တွေးစီညွှန်မှုစိတ်တက်ကတော့ဒီတက်ပို့ပြီးအလန်တလူလူလွတ်နေစေပေါ့နော်ကျမ2022ကိုတော့အဲ့လိုမျိုးသုံးသက်ချင်ပါတယ်
ဟုတ်ကဲ့ပါရှင်ဆိုပြီးအချိန်ဟုတ်ဆက်ရှိနေတယ်ဆိုတော့သဘောပေါ့နော်ဒီအချိန်ဟုတ်ကြမတော့ဆက်ပြီးတော့ထိန်းထားနိုင်တယ်လို့ရှင်းပါတယ်အဲမက်ဆင်ဂျာများကိုတော့ကျွန်တော်မေးချင်တာကမက်ဆင်ဂျာများကဒါစစ်တဲ့အာနာသိမ့်မှုနောက်ပိုင်းမှာ CDM လုပ်တဲ့တရားသူကြီးတယောက်ဖြစ်တယ်ဆိုတဲ့အခါကျတော့ကျွန်တော်တို့ဒီ CDM လှုပ်ရှားမှုနဲ့ပတ်သက်ပြီးတော့နည်းနည်းပို့ပြီးတော့အလေးပေးပြီးတော့မေးချင်ပါတယ် ဆိုတော့ဒီအနာသိမ့်မှုကာလပြီးပြီးချင်းမှာတော့စီရီယမ်လို့ရှာမှုကအတော်ကြီးကိုအားကောင်းခဲ့ပါတယ်။ဒါပေမဲ့နောက်ပိုင်းမှာတော့ဒီသူတစ်ပြည့်ဒီဒုတိယမြောက်နှစ်ဖြစ်လာတဲ့အခါမှာစီရီယမ်လို့ရှာမှုတွေနည်းနည်းညှိတက်သွားသလားပေါ့။အားကောင်းပြီးရဲ့လားဆိုရဲတချို့မြင်တာတွေလည်းရှိတယ်။ဆိုတော့မက်သင်စာများအနေနဲ့ရောဒီစီရီယမ်လို့ရှာမှုက2022ခုနှစ်အတွင်းမှာဘလို့အခြေအနေနဲ့ဆက်ပြီးတော့ရှိနေတယ်လို့ပြောနိုင်ပါမလဲ။အားကောင်းနေသေးတယ်လို့ရောဆိုနိုင်ပါသလားရှင့်။
ဟုတ်ကဲ့ပါ။ဒီ CRM လောက်ရှားမှုကတော့ကျမတို့ကတော်လိုင်းရေးခဲ့ထားတဲ့နေရာမှာနေရတာပေါ့နော်။တော်ကျမတို့ CRM တွေကတော်လိုင်းစာပိုင်းမှာတော့ CRM data ပဲနော်ရှင်းတဲ့နေပေါ့။အဲဒီမှာကျမတို့ကရှင်းတဲ့ရောက်ခဲ့တယ်ပေါ့။နောက်ပိုင်းမှာ CRM ကနေသွားတာမဟုတ်ဘူး။ CRM တွေကတော့ဒီတိုင်းငိုတိုင်းပဲ။ဒါပေမဲ့တော်လိုင်းရေးကလက်ဟိုတိုက်တိုက်ပဲလေ။လက်နဲ့ကင်တော်လိုင်းရေးကိုဥတီသွားတဲ့အခါမှာကျမတို့ကဏ္ဍနောက်ရောက်သွားတာမျိုးလား။ CRM တွေကတော့ရှိနေပါတယ်။အများကြီးပဲရှိနေပါတယ်။ခုနောက်ပိုင်းစစောကပြောတဲ့မြို့သမီးကဏ္ဍတွေလည်းဟိုဦးစားပေးပါလေဟိုပါလင်သတင်းမီဒီယာမှာပို့ပြီးတော့ဟိုဦးစားပေးလာတယ်မြို့သမီးကဏ္ဍကဒါကြောင့်လဲဆိုရင်တော့လေတော်လိုင်းတိုင်းမှာကတော်လိုင်းတွေပဲဖြစ်ဖြစ်နိုင်ငံရေးတွေပဲဖြစ်ဖြစ်လိုအပ်လာရင်မြို့သမီးတွေရဲ့ကဏ္ဍကိုရှိတဲ့အောင်ပို့လာအဲထုံးစံပဲအခုတော်လိုင်းမှာမဟုတ်ဘူးပေါ့နော်ဒါပေမဲ့လည်းတော်လိုင်းတွေပြီးတိုင်းလိုတာတွေရသွားတိုင်းကမြို့သမီးကဏ္ဍကနောက်ပြန်ရောက်သွားတာလည်းထုံးစံပဲအဲ့လိုလဲဆိုတော့နေရာဒီချုံပြပိုင်းမျိုးရှိတဲ့နေရာတော်တော်များများလောက်သားလေးတွေကပဲနေရာများဖြစ်တဲ့အတွက်မိန်းကလေးတွေကချုံပြချက်အေးဒီရာတွေချပြီးဆိုသူတို့တို့အဲပဲချသွားတာများတယ်ပေါ့နော်မျိုးသမီးကဏ္ဍကနောက်ဆိုရင်နောက်ရောက်သွားတာများတယ်အဲ့တော့တူဦးချင်းမျိုးသမီးတူဦးချင်းကပဲကိုယ့်ရဲ့အခွင့်အရေးကိုကိုယ်တာဝန်ရှိနေတာပေါ့နော်နောက်ပိုင်းဆိုရင်တော့ကျမတို့ကအခုလိုမျိုးရှေ့တန်းစီထားမှာတော့ကိုယ့်ကိုယ်တိုင်ပဲရမှာချားလို့တော့မရှိဘူး
ဟုတ်ကဲ့ပါဆိုတော့ဟိုဒီအာနာချစက်ကြီးလှုပ်ရှားမှုကအချိန်ကြာလာတဲ့အများလှုပ်ရှားမှုပုံစံတွေရတယ်ဒါမျိုးစုံရှိကြတာ ਉਹ ဆိုတော့ CDM လှုပ်ရှားမှုတွေဆိုရင်တော့နောက်ပိုင်းမှာဒီတွင်းမှာလည်းတော်တော်လေးခက်ခဲလာတဲ့နေရာတွေလည်းရှိတယ်လို့ထင်ပါတယ်ဒါကလည်းဒီကြောင်းဖြစ်မဲ့လို့တော့ရှင်းရတာပေါ့လေဆိုတော့မတ်တင်စာများကိုပဲတစ်ချက်ချင်းကစမေးတင်တာကဆိုတော့ကိုအဲ့ဒီစပြီးတော့ဒီ CDM လှုပ်တဲ့အချိန်မှာဒီလှုပ်ရှားမှုရဲ့အချိန်ကလည်းကောင်းခဲ့တာဟုတ်ဆိုတဲ့အခါကျတော့အဲ့ဒီအချိန်လုံးကကိုစပါခဲ့တဲ့အချိန်နဲ့အခုအချိန်မှရောကိုရဲ့ခံစားချက်အတွေ့ပြောင်းသွားတာတွေရှိသလားအပြောင်းလဲပုံမှာပေါ့နော်ကိုဘယ်လိုများသုံးသပ်နေလဲ
ကျွန်တော်တို့ကစီရီယမ်ကလေးကတော့တော်လိုင်းကြီးကိုဟိုနိုင်အောင်တိုက်ဖို့လှုပ်ဆိုတဲ့လုပ်ကိုလုပ်ဖို့ပဲဟိုတော်လိုင်းကြီးကခိုင်းတဲ့လုပ်ကိုလုပ်ဖို့ပဲဆိုတဲ့အတွက်အခုနောက်ပိုင်းကျွန်တော်တို့ကဒီအစိုးရဖွဲ့စည်းအစိုးရတည်တည်ထောင်တဲ့အထက်မှာပါဆိုလဲကျမတို့ကပါဖို့အစဉ်သင့်မယ်အဲဒီတောက်ခံထောင်အစိုးရဖွဲ့ထဲမှာမပါသေးတဲ့အောင်ဆိုလဲကျမတို့ကနေဖို့အစဉ်သင့်မယ်ပေါ့နော်ဟိုကိုရီးယားကိုအတွက်ကမကြည့်သေးဘူးကျမတို့တော်လန်ရေးအတွက်ကိုဒီဘာလုပ်အောင်လဲပဲကြည့်လို့မယ်အလုံးပဲရှိသေးတယ်စီရီယမ်ကလေဟုတ
်ကဲ့အခက်ခဲစိန်ခေါ်မှုအနေနဲ့ပေါ့ကိုရိုင်းကြုံရတာဆိုဘာတွေပြောနိုင်မလဲ
အခက်ခဲစိန်ခေါ်မှုကလေဘယ်လိုပြောရမလဲကျမတို့မှာအခက်အခဲဆိုင်ကအဓိကတော့ကျမတို့ရဲ့လစာမရတော့တာအဲအစီအပိုင်းရောအဆောင်ဝင်နေရဆိုရင်ဒီတစ်ချက်ရှိတယ်အဲတစ်ချက်ကတော့လုံခြုံရေးပေါ့နော်လုံခြုံရေးကကျမတို့စီရီယမ်ပဲတက်တက်ဆိုရင်တော့အဲအနေမပြုတ်ဘူးလို့ကျမတို့ဘယ်လိုပြောရမလဲထားရတယ်ပေါ့နော်အဖွဲ့စည်းတွေနဲ့မချိဆက်ဘူးဆိုလို့ချင်းဆိုတော့အလုံးကြုံရေးကလည်းအလိုမျိုးပဲပဲနင်းနေလေးပဲနေရတယ်ပေါ့နော်အလိုမျို
းဟုတ်ကဲ့အဲမက်တင်စာရှင်းလက်ယူတလဲနေချင်ပါတယ်ဆိုတော့အခုဆိုလို့ရှိရင်ဒါအာနာသိမ့်ခဲ့ရဆိုတော့လည်းပြောသလိုဒုတိယမြောက်နှစ်ကိုဖြစ်လာပြီဆိုတော့မျော်မှန်းသလောက်ကိုကိုမျော်မှန်းထားတဲ့အခြေအနေတခုကိုရောက်တယ်လို့ခံစားမိသလားဘယ်လိုများထင်မိလဲ
ဒီတော်လင်ကြီးကဘယ်လိုမျော်လင့်ထားလဲဆိုတဲ့ပုံမှန်လဲမူတည်တာပေါ့နော်ကျမတို့အစုဖွဲ့အတီတီလူတယောက်ချင်းစီကပေတဲ့နေမတူကြောက်လို့လည်းမြင်တယ်။အာအဓိကတော့ဒီစေုပ်စုပြုတ်ကျသွားဖို့နောက်ဒီအဲအဲ့လိုမျိုးကျမတို့အဓိကမြင်တာပေါ့နော်။ဒီအဲစေုပ်စုကနေမှပြည်သူကိုဒူးထောင်ပဲပြည်သူကပြန်ပြီးအာဏာပြန်ယူရဲဆိုတာအများစုဒါမှန်ကြတဲ့ဤမှန်းချက်လို့ပြောပြီးမဲ့ကျမတယောက်တည်းအနေနဲ့မှန်တဲ့ကိုယ့်ရဲ့တိုင်းတာတဲ့ပေတဲ့ပေါ့နော်။အဲ့ပေတဲ့ကတော့ဒါကွဲပြားမှုရှိနိုင်တဲ့ခြားသူတွေနဲ့ပါလဲဆိုတော့ကျမကတော့ဒီအတွေးခေါ်ပိုင်းဆိုင်ရာပေါ့နော်။အတွေးခေါ်ပိုင်းဆိုင်ရာပြည်ပြင်းပြောင်းလဲမှုကနေမှလူတယောက်ချင်းစီကကိုရောက်နေတဲ့နေရာမှာမှန်ရာလှုပ်လာဖို့အဲ့ရတစ်ဆင့်ဆိုကျမတို့ကအားလုံးအတွက်အားလုံးပါဝင်နိုင်တဲ့အတိုင်းဝိုင်းကွာငြိမ်းချမ်းစွာနဲ့လူခွင့်အာပြေဝါစွာနေထိုင်နိုင်တဲ့ဟာမျိုးပေါ့ဒီလိုအတိုင်းဝိုင်းကြတော့ဒါစေုပ်စုပျောက်သွားယုံနဲ့လဲပျောက်သွားယုံနဲ့လဲဖြစ်ချင်မှဖြစ်အောင်ပါပေါ့နော်အဲ့ဒီအတွက်လဲကျမတို့ရေရှည်စိတ်ကိုမှန်းထားတယ်ပေါ့တော်တော်ကြာအောင်မယ်ဒီအတွက်တနေ့တာချင်းစီ ကိုနိုင်နာကိုပုံမှန်လောက်သွားဖို့လိုရဲဆိုရဲစိတ်နဲ့ဒါအသက်ဒီ activist အလုပ်ကိုလုပ်လာဆယ်စုနှစ်တခုကျော်လာပြီပေါ့ဒီ2022ကိုပြန်ကြည့်မယ်ဆိုရင်လည်းအာအဲ့တပုံစံနဲ့ပဲပြင်မြင်ရတယ်ပေါ့နော်လူတွေကပုံပြီးနှိုးကြလာတယ်အရာထက်ဆိုင်နိုင်ငံကြီးကိုပြောတာပြောလာကြတယ်ဆွေးနွေးလာကြတယ်စိတ်ဝင်စားရမယ်ဆိုတာသိလာတယ်ပါဝင်ဆောင်ရွက်လာတယ်ပါဝင်ဆောင်ရွက်လာတဲ့အခါမှာလည်းဟိုတကယ် activist တွေတည်းမဟုတ်ဘူးအခြားသောနယ်ပယ်အသီးသီးလူတွေကလည်းပါဝင်ဆောင်ရွက်လာအခုလိုမျိုးတရားသူကြီးတူအနေနဲ့အခုလိုနိုင်ငံကြီးမှာခံယူချက်အပြည့်နဲ့ပါဝင်လာတယ်ဆိုတာတွေကကျွန်တော်တို့ဒီ process ပေါ့နော်ဒီဖြစ်စဉ်တစ်ခုလုံးမှာရလာတဲ့အမြတ်တွေပဲအဲ့တော့ကျွန်မအနေနဲ့ကတော့တော်လိုင်းဆက်ပြီးတော့ဒီလူတွေရှိနေတည်ွေးတည်အာနိုင်ငံကြီးအမျက်တွေအများကြီးဒီနိုင်ငံအတွက်ရတယ်လို့ခံယူရယ်ပေါ့နော်ခံယူရယ်အဲ့လိုမျိုးနိုင်ငံကြီးအမျက်တွေကနေစင်ကျမတို့ကဖြစ်ပေါ်လာတဲ့ဟိုသမီးတွေတားတွေဆိုမျိုးဆက်တွေပါလေဒါတွေကိုသင်ယူနေတာသင်ယူနေအခုဒီပုံမှန်ဆိုကလေးတွေမြင်ရလိမ့်မယ်နော်ဆိုတော့ဒီကလေးတွေကလည်းသူတို့ဖေမီတွေကမတရားမှုကိုဘယ်လိုတုံ့ပြန်လဲဆိုတာသူတို့ကသင်ယူနေတာဒါတွေကကျမတို့နေစင်တဲ့အမျက်ဝမုံကူးနေတာပေါ့နော်ဟိုလာပြောရမယ်ဆိုနောက်တဲ့မျိုးဆက်တွေကိုဆိုတော့နေစင်တဲ့အမျက်ကျမတို့ကမတရားမှုကိုထားတယ်ရက်တယ်ပြောနေတယ်ပြရအမျက်တွေအများကြီးဒီလိုပဲကျမခင်ရယ်အဲ့တော့2022ကိုကြည့်မယ်ဆိုရင်ကျမအနေနဲ့ကတော့လူခွေကျမရဲ့ဒီမန်းချက်ကိုရောက်ဖို့ကတော့အများကြီးလိုသေးတယ်ဆက်သွားရအောင်မယ်ဒါပေမဲ့အရင်ရင်2015 2016 2013 14ကာလတွေနဲ့ရှင်ရင်အရှိကိုအများကြီးရောက်လာတယ်လို့တော့အများတန်းဟိုအတွေးရှိရပေါ့နော်အဲ့အတွေးနဲ့ကျမရှေ့ဆက်နေတာ
back in view ထွေးတင်ပြခဲ့တဲ့အမျိုးသမီးကန္တာနှစ်ချုပ်အထူးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့သုဒ္ဓဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပါဦးမယ်အမေရိကန်ပြည်ထောင်စုမှကိုလိုနီတိုင်းခွင့်ရဖို့တောင်ပိုင်းမက္ကဆီကိုပြည်နယ်ဆက်မှစောင့်နေကြသူတွေရှေ့ရည်အတွက်ရတမေးဖြစ်နေတာတွေသနပ်ပြုမှုတွေစတာတွေကို AI နည်းပညာနဲ့ဘယ်လိုတားဆီးနိုင်မလဲစတဲ့အကြောင်းအရာတွေကိုကိုအောင်ကဒီတစ်ပတ်မှာတင်ပြထားပါတယ်မက္ကဆီကိုနယ်စပ်နဲ့ဆက်ဆက်နေတဲ့တက်ဆက်၊နယူးမက္ကဆီကို၊အရီဇိုနာ၊ကယ်လီဖိုးနီးယားစတဲ့ပြည်နယ်နယ်စပ်တွေကနေလက်တင်အမေရိကနိုင်ငံတွေကရွှေ့ပြောင်းဝင်ရောက်သူတွေဟာနေထိုင်ခိုလွန်ခွင့်ရဖို့ကြိုးပမ်းလာကြတာပါ။သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်ကာယောဂါကာလအတွင်းမက္ကဆီကိုနယ်စပ်ကနေတင်အမေရိကနိုင်ငံတွေကိုတရားမဝင်ရောက်လာပြီးခိုလွန်ခွင့်လျှောက်ထားသူတွေအနေနဲ့ရလဒ်ကိုမက္ကဆီကိုနိုင်ငံဘက်မှပဲပြန်ဆောင်ဖို့ထုတ်ပြန်ထားတဲ့တိုက်တဲ့42ဆိုတဲ့ဥပဒေဟာတနန်းကုံစုံတော်မှာကြောင့်နောက်ထပ်ထုတ်ပြန်ချက်အသစ်ထွက်မလာမှချင်းတိုက်တဲ့42ကိုဆက်လက်ထားရှိဖို့အရေးပေါ်ပြဋ္ဌာန်းချက်ထုတ်လိုက်တာကြောင့်နေဆက်မှာကိုလွန်ခွင့်ရဖို့ကြိုးပမ်းနေကြသူတွေအခက်တွေ့နေပါတယ်
Bueno, nosotros salimos de Venezuela por la situación económica.
တို့ကိုင်မကောင်းအစားအစာနဲ့ရှားပါလို့ဗင်နီဇွဲလားကနေထွက်လာတာပါ။ပညာရဲ့အပြင်တခြားဘာမှမကောင်းပါဘူး။ဒီကူလာရတာ2လလောက်ကြာပြီးခရီးလမ်းနဲ့ကြံပါလေ။တရားဝင်လည်းလာမရပါဘူး။ပနမရောက်တော့ရှေ့ဆက်သွားမရတော့ဘူးဆိုပြီးပိတ်ပေမဲ့သူတို့မသိအောင်တခြားနိုင်ငံကနေလာခဲ့တာပါ
။အမေရိကန်နေဆက်ထီရောက်ဖို့ယထာစီလာပြီးတဲ့နောက်တော်တွင်၄ရက်ကြာလမ်းလျှောက်ခဲ့ရတယ်လို့လည်းဆိုရတယ်။ဒါ့အပြင်လည်းခုအခါအမေရိကန်နေကြားဆောင်တက်တွေတာမကပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့တွေလည်းနေကြားမှာတင်းတင်းကြပ်ကြပ်စောင့်ကြည့်နေကြတာပ
ါနိုင်ငံတဲ့တရားဝင်ဝင်ခွင့်ပေးမလားမေးကြည့်ပါမယ်မရရင်တော့ဒီမှာပဲဆက်ပြီးခေလုံခွင့်ပေးမပေးစောင့်ကြည့်ပါမယ်အိမ်ကထွက်လာကြတဲ့ကဆုံးဖြတ်ပြီးသားပါကလေးတွေအတွက်ကြည်ပြီးအချိန်တွေအများကြီးကုန်ပြီးမှတရောက်လာတာ
ပါရွှေပြောင်းချစ်ချသူတွေအရေးဆောင်ရွက်သူတွေကတော့တိုက်တဲ့42ဟာလေရင်နိုင်ငံတွေမှာဖိနှိပ်မှုကြောင့်ထွက်ပြေးလာသူတွေကိုလက်ခံကူညီရမယ်ဆိုတဲ့အမေရိကန်နဲ့နိုင်ငံတကာဂရိကဝတ်တွေကိုချိုးဖောက်ရရောက်တယ်လို့ဆိုရတဲ့အခုလိုထွက်ပြေးလာကြသူတွေဟာငွေတစ်ခုတည်းကြောင့်သာမဟုတ်ပဲအသက်အန္တရာယ်လည်းကြုံရနိုင်တယ်လို့ဆိုပါတယ
် With Title 42 we don't ask
တို့တွေကမတရားနှင်ထုတ်ခံခဲ့ရတာပါဒါတွေကိုကျွန်တော်တို့ကမေးတောင်မေးမနေပဲ Title 42 ရဘာကြောင့်လာတာလဲမေးပြီးတော့ပြန်သွားခိုင်းပါလေတို့တွေကိုပို့ပြီးဆိုတဲ့အချိန်တွေလည်းရောက်ပို့နေတာပါ
American ပြည်ထောင်စုမှာနေထိုင်ခွင့်ရဖို့အတွက်ထောင်ထဲချီတဲ့သူတွေမက္ကဆီကိုနယ်စပ်ကနေတဆင့်နေစဉ်ဝင်ရောက်လာနေတာမှာ Title 42ကန့်သက်ချက်တက်တန်းကုံစုံတော့မှာဖြစ်တဲ့အတွက်အဲ့လိုဝင်ရောက်လာသူအရေးအတွက်အစမတန်များပြားလာနေတာမှာထောင်ကနန်းကနေတောင်ကနန်းထိရှိလာနေတာကြောင့်မက္ကဆီကိုနဲ့နယ်စပ်မြို့ဖြစ်တဲ့ Texas ပြည်နယ်က El Paso မြို့မှာမြို့တော်ဝန်ကအရေးပေါ်အခြေအနေကြေညာထားပါတယ်ခင်ဗျာလူအသက်တွေမဆုံးရှုံးအောင် AI ဉာဏ်ရည်တုနည်းပညာနဲ့တထန်သမားအနေရေကိုကြိုတင်အစီပေးနိုင်မှာပါလား
Please shelter in place and await further instructions.
ကုခာ American ချေဆိုင် Omnilat Company ကနေလုံခြုံရေးကင်မရာကနေတဆင့်တနတ်သမားတွေကိုစောင့်ကြည့်ချက်ပေးတဲ့ဤပညာကိုဖန်တီးလိုက်ပါတယ်တနတ်သမားရှိတယ်ဆိုတာကို AI ကတည်တည်ခြင်းမှာပဲစာသင်ခန်းတကားတွေအလိုလျောက်တော့ပေးလိုက်တာအချက်ပေးစနစ်မြည်တာနဲ့ရဲဌာနကလည်းတန်းအကြောင်းကြားနိုင်အောင်ပါ
So you think about situation
ပါကလမာရုံကတနတ်သမားဟာလေကားမှာရပ်ပြီးပြင်ဆင်နေတာကိုကင်မရာကနေတွေ့ရပါတယ် Talk Market မှာလိုမျိုးယူဗော်ဒီနဲ့ကားပါကင်ယုံအေကမ်းမာတွေမှာတနတ်သမားကိုလုံခြုံရေးကင်မရာထဲမှာတွေ့နေရမှာဆိုတော့စဉ်းစားကြည့်ရင်အဖြေကရှင်းပါတယ
် AI နီးပညာသုံးလုံခြုံရေးကင်မရာထဲမှာတနတ်သမားကိုတွေ့ပြီဆိုတာနဲ့ဘလို့တနတ်မျိုးစားကင်လဲဘယ်နေရာမှာရှိလဲဆိုတာရဲဌာနကိုအလိုအလျောက်သတင်းပို့သွားမှာပါ American တဝမ်းမှာလုံခြုံရေးကင်မရာတန်း80လောက်တက်ဆင်ထားပြီးအဲ့ဒီထဲက1ရာခိုင်နှုန်းသာသေးသေးချာချာစောင့်ကြည့်နိုင်တာပ
ါ We've introduced Earth technology
ကျွန်တော်တို့ရဲ့နီးပညာကလုံခြုံရေးကင်မရာတွေကနေတရက်ကို24နာရီတပတ်9ရက်စောင့်ကြည့်နိုင်ပါတယ
်2022ခုနှစ်အတွင်း American ပြည်အောင်စုမှာတနက်ပစ်ခတ်မှုပေါင်း62ခုဖြစ်ခဲ့တယ်လို့ FBI ရဲ့အစီရင်ခံစာအရသိရပါတယ်ဒါဟာနှစ်20ကျော်အတွင်းအများဆုံးဖြစ်ပါတယ်2022မေလရုံက Texas ပြည်နယ် Uvalde မြို့ကမူလာရန်ကျောင်းကိုတနက်သမားကဝင်ပစ်တာကြောင့်ဆရာမနှစ်ဦးအပါဝင်ကလေး19ဦးတည်ဆုံးခဲ့ပါရယ်အခုလိုပြစ်ခတ်မှုတွေကိုကာဝယ်ဖို့ဆိုရင်ဤပညာကိုကြီးအားကိုးမဲ့အစားဆရာမတွေကျောင်းသူကျောင်းသားတွေကိုပါဘလို့ခုခံကာဝယ်မလဲဆိုတာနဲ့ပတ်သက်ပြီးလေ့ကျင့်သင်တန်းပေးဖို့လိုမယ်လို့ကျွမ်းကျင်သူတွေကထောက်ပြပါရယ်
to make sure that we're investing in people
and not only that but ဘလို့ချက်ချင်းတုံ့ပြန်မယ်ဆိုတာကိုပညာပေးရမယ်အစားအဆောက်အုံတွေမှာငွေကုန်ကြေးကျများတဲ့တတိပေးစနစ်တက်စင်တာတွေလုပ်ပြီးမိဘတွေကိုဒီကျောင်းမှာဘလို့လုံလုံစိတ်ချအောင်ပြောနေကြတာပါ။မူမမှန်တဲ့အပြုမူတွေကိုတတိထားမိပြီးကြိုတင်ကာကွယ်တားဆီးဖို့တက်ဆိုင်ရာဝန်ထမ်းတွေကိုသင်တန်းပေးတာတွေဦးစားပေးမလုပ်ဘူးဆိုရင်တော့ပြဿနာတွေဆက်ဖြစ်နေမှာပါ
။ Florida ပြည်နယ် Parkland က Majority Stoneman Douglas အထက်တန်းကျောင်းမှာတနက်ပစ်ခတ်မှုဖြစ်ပွားတော့က Sari Kaufman ဟာအထက်တန်းကျောင်းသူပါ။အဲ့ဒီပစ်ခတ်မှုအတွင်းကျောင်းသားကျောင်းသူ18ဦးသေဆုံးပါတယ်။သူဟာခုခါ Yale Tech သို့ကျောင်းသူပါ။ဒါလို့တနက်ပစ်ခတ်မှုတွေအဆုံးသတ်ဖို့ဆိုရင်ဒီပညာနဲ့တင်မလုံလောက်ဘူးလို့ဆိုပါတယ်။
I think a lot of times with these policies that are like increasing
Jordan ka kwe ta si bo the pyatana go belo tong pya ya ma le so re paw ma ayon sai lo a chi ni ba le pyatana ye a ye mye phit de lat nat kai saung kwe ma pyu tin tu re go we yu lo ma ya aw upadi ne ta si bo tai twun da myo ga pu pi lo a ye chi ye the ma le
American pyan su ma lat nat kai saung kwe thain chot pu ne pat tat pi lo le a nyin paw ni ja da wa ta chou ga ro American phwe si bon ya လူတိုင်းလက်နဲ့ကင်ဆောင်ခွင့်ကိုကျင့်သုံးကြရသလိုတချို့ကတော့တနက်လက်နဲ့ကင်ဆောင်ခွင့်နဲ့ပတ်သက်ပြီးစီးစစ်တင်းကျပ်ဖို့လူလာကြပါတယ်အခုလိုငင်းကုန်ဆွေးနွေးနေကြတဲ့အချိန်မှာပဲဤပညာကိုပါသုံးပြီးတော့ပြစ်ခတ်မှုတွေကိုချုပ်တင်ဟန်တားနိုင်အောင်ကြိုးပမ်းလာကြတာပါခင်ဗျာ American ပြည်အောင်စုမှာလက်နဲ့အလွယ်တကူဝယ်ယူကင်ဆောင်ခွင့်နဲ့ပတ်သက်ပြီးတချို့ကကန့်ကွက်ကြသလိုတချို့ကတော့လည်းလက်နဲ့ကြောင့်မိသားစုဝင်တွေထိခိုက်ဆုံးရှုံးခဲ့တဲ့ကြားမှာပဲတနက်ကင်ဆောင်ခွင့်ကိုလိုလားနေကြတာပါ Northland College ကပမောက္ခ Angela Strout ဆိုရင်တနက်အတူအရှိမျိုးစုံ6လက်ပိုင်ပါတယ်ဒါလို့လက်နဲ့ပိုင်ဆိုင်ရမှာတနက်ကိုအသုံးပြုပြီး NAA ကိုကာကွယ်တာတဲ့ကိုဘာသာဓမ္မမဟုတ်တခြားသူတူကို NAA ကြောက်ရောက်စေတဲ့အခြေအနေမျိုးပုံများတယ်လို့ဆိုပါတယ်သူမိသားစုဝင်တွေထဲမှာတနက်နဲ့ကိုဘာသာမတော်တဆပြန်ပြစ်မိပြီးတော့တည်ဆုံသွားတာကိုဘာသာပြန်ပြစ်ခတ်စီရင်တဲ့သူတွေလည်းပါပါတယ
် Our issue with gun violence is that guns are so
တနက်ကအကြမ်းဖက်ပြုမှုကြရတွေကလူတွေအားလုံးအလွယ်တကူတနက်ဝယ်လို့ရနေလို့ပါတနက်ပိုင်ခြင်းကြလို့လူနဲ့မကွာစောင့်ထားခြင်းလို့ဒါမှမဟုတ်ဘာကြောင့်လဲဖြစ်ဖြစ်လူချင်းကြတယ်ဆိုရင်ဝယ်ကြပါကျမလည်းလူချင်ပါတယ်ဘယ်သူတွေမှတနက်ပါတာလဲဆိုတာလည်းသိချင်ပါတယ်ဒါပေမဲ့ဘယ်သူပဲဖြစ်ဖြစ်ဘယ်မှာပဲဖြစ်ဖြစ်အလွယ်တကူဝယ်ကင်တာမျိုးတော့ဖြစ်လို့မရပါဘူး
တနက်ကင်ဆောင်တဲ့အခါစိတ်ကြွစီတဲ့အကြောင်းလည်းသူကပြောပါတယ်။ဒါပြင်အခုလိုလက်နဲ့ကင်ဆောင်ခွင့်နဲ့ပတ်သက်ပြီးပွန့်ပွန့်လင်းလင်းဆွေးနွေးကြဖို့နဲ့နိုင်ငံရေးအရာအမြင်ကွဲပြားမှုတွေနဲ့ရှိုင်းရှိုင်းဖြစ်နေကြတဲ့အချိန်မှာတော့ဆွေးနွေးဖို့လိုတဲ့အကြောင်းလည်းသူကထောက်ပြပါတယ်။အဖြေရှာဖို့ဘလို့ခက်ခဲတဲ့ကိစ္စမျိုးပဲဖြစ်ဖြစ်မျှော်လင့်ချက်ထားအဖြေရှာဖို့လည်းသူကပြောပါတယ်။တခြားကြံဖက်မှုတွေကိုအဆုံးသတ်တားဆီးနိုင်ခဲ့သလိုတနက်နဲ့အကြံဖက်ပြစ်ခတ်မှုတွေကိုလည်းအဆုံးသတ်နိုင်ဖို့အဖြေရှာနိုင်မှာဖြစ်ကြောင်းသူကပြောပါတယ်ခင်ဗျာ။
တူတာဆောင်လင်းအမေရိကန်တခွင်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ VOA ရဲ့စနေနေ့မနေ့ဖက်တန်လွင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့သိပ္ပံနဲ့နီးပညာအစီအစဉ်ကိုတင်ပြပါမယ်ကမ္ဘာကာယယောဂအဖြစ်သတ်မှတ်ထားတဲ့ COVID-19 ကူးစက်ယောဂဟာ အခုအချိန်မှာထိန်းချုပ်လာနိုင်ပြီးဖြစ်ပေမဲ့ဒေသအလိုက်ကူးစက်ပြန့်နှံ့တဲ့အနေအထားဖြစ်ရှိနေပါပြီ။ဒီလိုအချိန်မှာမြန်မာနိုင်ငံရဲ့အိမ်နီးချင်းတရုတ်မှာကူးစက်မှုတွေပြန်တိုးလာနေတာကြောင့် COVID-19 နဲ့ပတ်သက်ပြီးသတိထားသင့်တာတွေကိုယူတာပြည်နယ်ကိုဒက်ကနိုတစ်စ်သုတေသနဌာနကအနုဇီဝဗေဒပညာရှင်ဒေါက်ခင်ဇာဝင်းပြည့်ကိုဒေါက်ခင်မျိုးသက်ကနေပြီးတော့ဒေါက်ခင်မျိုးသက်ကဆက်သွယ်မေးမြန်းထားတာကိုကြည့်ရှုနားတော်တာဆင်နိုင်ပါပြီ။
COVID-19 ရာသီဆိုရင်ဒီ2019မှာစပြီးတော့နှစ်ကုန်တော့မှာစတယ်ပေါ့နော်စပြီးတော့အခုဆိုရင်2022ခုနှစ်နှစ်ကုန်ရောက်လာပြီပေါ့နော်ဆိုတော့ဒီ3နှစ်တာကာလအတွင်းမှာ COVID-19 နဲ့ပတ်သက်ပြီးတော့လူတွေကတကယ်ကဘာလုံးကဟိုဟာလှုပ်လှုပ်ရှားရှားတွေဖြစ်ခဲ့ရတယ်ပေါ့နော်ဆိုတော့ဒီ COVID-19 ကိုပထမဦးဆုံးတော့ဟို pandemic ပေါ့နော်ကာယရောဂါအတန်းတတ်မှတ်တယ်ဒါပေမဲ့အခုကျတော့အဲ့ဒီအနေအထားမဟုတ်တော့ဘူးပေါ့နော် endemic ဆိုတော့data like ကူးတဲ့ဟာမျိုးပဲဖြစ်သွားတယ်ဆိုတော့ဆက်ဒီ COVID-19 နဲ့ပတ်သက်ပြီးတော့ဒီသုတေသနပညာရှင်တွေတော့ဒီခင်းချာချာတွေ့ခဲ့တာပြောပြတယ
်ဟော COVID-19ပြည်ပြည်မှာစပြီးတော့ကူးနေတယ်ဆိုတဲ့အချိန်မှာတော့ဒါ2019နှစ်ကုန်တော့စပြီးတော့ဖြစ်ခဲ့တယ်ပေါ့နော်နောက်ပိုင်းတဖြည်းဖြည်းကူးစက်မှုတွေမထိန်းနိုင်တော့ဘူးဖြစ်လာတဲ့ February March လောက်မှာအဓိကစပြီးတော့တခြားနိုင်ငံတွေအကုန်လုံးစပြီးပြန်သွားပြီးတော့တို့ကဒါသည်ဒါကဘာကာယောဂါဆိုပြီးသူတို့ဖြစ်လာတယ်ဆိုပြီးတော့သူတို့သတ်မှတ်လိုက်တယ်ပေါ့နော်အဲ့ဒါချင်းဖြစ်တဲ့ဟာကိုသူတို့က novel coronavirus ဆိုပြီးတော့သူတို့သတ်မှတ်တယ်သတ်မှတ်ပြီးတော့အဲဒီကနေသူတို့ mutant တွေထပ်ပြီးတော့မျိုးစိတ်ကွဲတွေထပ်ပြီးတော့ပြောင်းလာမျိုးဗီဇာတွေပြောင်းလာ alpha beta gamma delta ဆိုပြီးတော့အဲ့လိုမျိုးတွေပြောင်းလာတယ်ပြောင်းလာတဲ့အဲ့ delta ဆိုတဲ့ဟာမှာထူးထူးခြားခြားဖြစ်ခဲ့တဲ့ဟာဆိုလို့ရှိရင်ကဒါမြန်မာပြည်နဲ့အနီးစပ်ဆုံးဆိုတာအိန္ဒိယမှာအများကြီးဟိုလူတွေအရန်သုံးကြတယ်ပေါ့နော်ဒီဟာနဲ့ဒါကတော့မြန်မာပြည်နဲ့နှီးစပ်တဲ့ဟာပေါ့ဒါတောက်လျှောက်ဖြစ်လာတဲ့ဟာမှာတော့ဒီ alpha beta မှာတောက်လျှောက်ဒီ US မှာစပြီးတော့ကူးလာတယ်2020မေလလောက်တော့ဆိုလို့ရှိရင်ဒီအာ New York မှာသူတို့သင်္ဘောကြီးတွေစစ်သင်္ဘောကြီးတွေနဲ့တောင်မှကတ်ပြီးတော့မထိန်းနိုင်တော့လို့ဟိုအကူတွေလောက်ရတယ
်ဒီလိုမျိုးဖြစ်တဲ့အခါမှာပေါ့နော်မြန်မာနိုင်ငံမှာလည်းအများပြားပဲဒီအသက်တွေဆုံးကြရတယ်ပေါ့နော်ဒီ COVID နဲ့ပတ်သက်ပြီးတော့ဆိုတော့ဒီလို COVID ကဒီလိုပြန့်သွားတဲ့အခြေအနေမှာပေါ့နော်ဒီသုတေသနပညာရှင်တွေထိန်းနိုင်အောင်ဘာတွေစလုပ်ကြပါလဲ
COVID စပြီးတော့ဖြစ်နေတယ်ဆိုတော့အချိန်သူတို့စပြီးသိတယ်ဆိုတဲ့အချိန်မှာဒီ2020 February လလောက်ထဲ January February လလောက်မှာလည်းဟိုသူတို့ခါကိုစိတ်ကိုထုတ်ဖို့အတွက်သူတို့စပြီးတော့ဟိုတိုင်းမြင်ကြရတယ်ပေါ့နော်ဒီအမေရိကန်မှာဆိုလို့ရှိရင်သူဒီဒေါက်တာဖောက်ချီနဲ့ဒီဘက်မော်ဒါနာနဲ့သူတို့ဒီအရေးပေါ်အဖွဲ့အထူးဆွေးနွေးပွဲလုပ်ပြီးတော့သူတို့ဒီ mRNA ကိုအခြေခံနဲ့ messenger RNA ကိုအခြေခံနဲ့ကာကွယ်ဆေးတခုကိုသူတို့ထုတ်မယ်ဆိုပြီးတော့သူတို့ဆွေးနွေးပွဲဆောက်လုပ်တယ်သူတို့အဲ့ဒီကနေပြီးတော့ဟိုအစီအစဉ်တွေဆွဲတယ်ဟိုဘယ်လောက်ထိဟိုမြင်မြန်ပေါ့နော်ပြည်သူစီကိုဘယ်လောက်ထိမြင်မြန်ကာကွယ်ဆေးရောက်နိုင်တယ်ဆိုတဲ့ဥစ္စာကိုချိန်တွေကိုသူတို့တတ်မှတ်ပြီးတော့အလင်းမြန်သူတို့လုပ်ကြတယ်ပေါ့အရိယာနေပြီးတော့သူတို့2020ဒီဇင်ဘာလလောက်မှာဆိုလို့ရှိရင်သူက clinical trial phase 1 phase 2 phase 3နေနဲ့သွားတယ် data အကုန်လုံး analyze လုပ်ပြီးတော့ဒီလောက်မှာ2020ဒီဇင်ဘာ20မှာ Moderna အရင်စ Pfizer တော့နောက်ကနေပြီးတော့ Pfizer အရင်သူတို့ဒီ statistics တွေသူတို့အကုန်လုံးယူပြီးတော့ data analyze လုပ်သွားပြီးသွားတယ်ပြီးသွားတော့သူတို့ကနေပြီးတော့ဒါသူတို့အရင်ပြည်သူကိုအရင်ပေးတယ်ပြည်သူဆိုတဲ့နေရာမှာအဓိကတော့ first line defense ဒီကျန်းမာရေးဝန်ထမ်းတွေကိုပေးတယ်နောက်ပြီးတော့ဒီကျောင်းကဆရာမတွေပေးတယ်အဲ့လိုမျိုးပေါ့နော်အလုတ်မသွားမဖြစ်သွားတဲ့လူတွေတိုင်းပြည်တစ်ခုမှာဖြစ်မနေအလုတ်လုံးနေရတဲ့လူတွေအကုန်လုံးသူတို့ကအရင်ဆုံးပေးတယ်ပေါ့နောက်ပိုင်းတော့80အထက်60အထက်အဲ့လိုမျိုးသူတို့အစီအစဉ်ခွဲပြီးပေးသွားတာ2021မှာသူတို့လူရွယ်တွေရဲ့ယောဂကံမရှိတဲ့လူတွေကိုသူတို့ကစီမံချက်နဲ့ကာကွယ်ဆေးကိုပေးထိုးခဲ့တယ်ပေါ့နော်ဒါကာကွယ်ဆေးကိုပထမအလုံးထိုးတယ်ဒုတိယအလုံးထိုးတယ်တတိယအလုံးထိုးတယ်ထိုးပြီးတဲ့အခါကျရင်နောက်အခုနောက်ဆုံးထွက်တဲ့ bivalent ကာကွယ်ဆေးဆိုလို့ရှိရင်လည်းရင်းနှီးဖြစ်ခဲ့ covid variant တွေရောအခုအသစ်ဖြစ်နေတဲ့ omicron variant တွေကိုကိုဟောပါတို့ကနှစ်ခုစလုံးကာကွယ်ပေးနိုင်တယ်ဆိုတဲ့အခါကျရင် booster တွေထပ်ပြီးထိုးတယ်ဆိုတော့ဒါတို့ရဲ့စီမံကိန်းနဲ့ပေါ့နော
်ဒီလိုမျိုးကာကွယ်ဆေးတွေထုတ်လာနိုင်တဲ့အချိန်မှာပဲမျိုးစိတ်အသစ်တွေကထပ်ပေါ်လာတယ်ပေါ်လာတဲ့အခါမှာဘယ်လိုနည်းနဲ့ဖြေရှင်းကြပါလဲ
မျိုးစိတ်အသစ်တွေကထပ်ပြီးထွက်လာတယ်ဆိုတဲ့အခါကျအဲ့မျိုးစိတ်အသစ်တွေကိုပါတစ်ခါထပ်ပြီးယူပြီးတော့ဓာတ်ခွဲခန်းထဲမှာဆန်းရတာပေါ့နော်ဒီကွန်ပျူတာနဲ့အရင်ပြီးတော့သူတို့ကြည့်လိုက်တယ်ပေါ့နော်ကြည့်လိုက်တော့ဟာဒါအဆင်ပြေသလားကွန်ပျူတာနဲ့အရင်ကြည့်လိုက်ကြည့်ပြီးရင်သူတို့တတ္တဝါမဲစနစ်တတ္တဝါရှိစနစ်အဲတတ္တဝါမဲစနစ်ဆိုရင်ဒါဆောင်းနဲ့သူတို့ဆန်းတယ်ဆန်းမဲ့တတ္တဝါနဲ့ဆန်းတယ်လူနဲ့ဆန်းတဲ့အချိန်ဓာတ်ဟာတွေက variant တွေရောက်လာတယ်ဆိုဒါဆိုသူတို့တခြား variant တွေကိုသူတို့ယူတယ်ယူပြီးတော့တတဝမဲ့မှာသွားစမ်းကြည့်တယ်ဘာလို့လဲဆိုတော့ဟိုဥပမာအာဖရိကကနေပြီးတော့ဖြစ်နေတဲ့ဟာဒီ United States ကိုရောက်ချင်မှရအောင်မယ်အာဖရိကမှာဖြစ်နေတဲ့ဟာဆိုအဲ့ဒီကနေပြီးတော့မျိုးစိတ်ကိုယူပြီးတော့အဲမှာ cell နဲ့သူတို့လောက်ကြည့်တယ်အစင်ကြည်သလားအောင်မြင်မှုဘယ်လောက်ရှိသလဲတုံ့ပြန်မှုရောဆေးရတုံ့ပြန်မှုပေါ့နော်ဆေးရအနိသင်ပြမှုတုံ့ပြန်မှုကဘယ်လောက်ထိဟို virus ကိုကာကွယ်ပေးနိုင်သလဲဆိုတဲ့ဥစ္စာတွေသူတို့ကနေပြီးတော့စမ်းတယ
်ကာယောဂါသင်ကနေပြီးတော့အခု data လိုက်ကူးဆက်တဲ့ endemic လို့ခေါ်နိုင်တဲ့အခြေအနေရောက်သွားတယ်ဆိုတော့ဒီလိုအခြေအနေမျိုးမှာ covid-19 ကူးဆက်မှုနဲ့ပတ်သက်ပြီးတော့ဘယ်လောက်စိတ်ချမှုရှိပါလဲ
ဟုတ်စပြီးဖြစ်လာတဲ့ဟာဒီ endemic မှာသူတို့ထိနိုင်ရမယ့်ဟာမှာမထိန်နိုင်မင်းနဲ့ပြန်သွားလို့ဒါ pandemic ဖြစ်သွားတယ်ပေါ့နော် pandemic ဖြစ်သွားတဲ့အခု endemic ပြန်ဖြစ်မယ်ဆိုလို့ရှိရင် endemic data လိုက်ဟာပြန်ဖြစ်မယ်ဆိုဒီဟာမှာသူတို့ဘယ်လောက်ထိ control လုပ်နိုင်မလဲဟို delta တော့အိန္ဒိယမှာတော့ဖြစ်ခဲ့တဲ့ဟာလိုမျိုးပေါ့ဟာငါတို့စီဘယ်တော့များရောက်လာမလဲငါတို့ကတော့ဆိုးမလားဆိုတဲ့ဟာလိုမျိုးပေါ့ Venezuela တို့ဒီ South America တိုင်းပြည်ဖြစ်ခဲ့တဲ့ဟာလိုမျိုးတွေပေါ့နော်ကိုဒီသူတို့ရဲ့ germany ပြိုလဲသွားတဲ့ဟာလိုမျိုးအဲ့လိုမျိုးဖြစ်သွားသလားဘယ်လောက်ထိဖြစ်နိုင်သူတို့ထိန်တဲ့ဟာပေါ့သူတို့ဒီသူတို့ရဲ့ mood ပေါ်မှာအခုတည်တာပေါ့နော်တရုတ်ပြည်မှာအခုပြန်ဖြစ်နေရဆိုတာပေါ့ zero covid policy ဆိုပြီးသူတို့လုပ်တယ်တရုတ်ပြည်ဆိုတာနဲ့လူတွေကိုလုံးဝပေးမထွက်မတွေ့မချင်းသူတို့လိုက်ရှာနေတာအဲ့လောက်ကြီးတင်းကျပ်ထားရတယ်အခုရုပ်တရက်ပြန်ဖွင့်လိုက်တဲ့အခါမှာနောက်ကနေပြီးသူတို့ဘာ support ဘာ plan ရှိသလဲဆိုတဲ့ဟာပေါ်မှာမူတည်တာပေါ့နော်ဘာလို့စဘလောက်ထိုးထားသလဲထိုးထားတဲ့ဟာကာကွယ်ဆေးရောဘယ်လိုကာကွယ်ဆေးမျိုးကိုထိုးတာလဲဟိုကာကွယ်ဆေးကိုအဆုံးထိထိုးသလားသိအောင်သလားမအောင်လားပေါ့နော်ပြည်ရင်းဖြစ်ကာကွယ်ဆေးထိုးရဲဆိုတဲ့အခါမှာလေတရုတ်ကြည်ပြည်ရင်းဖြစ်ကာကွယ်ဆေးဆိုတဲ့ဟာကြတော့သူက WHO ကတွေးတဲ့ဟာမှာသူ90ရာခိုင်နှုန်းလောက်ပဲအာနိသင်ပြတယ်ဆိုတော့ WHO အနေနဲ့ကသူတို့ကပြောတာတော့ဒါစီစိုးရိမ်ရတယ်ပေါ့နော်သူတို့စရင်းအင်းတွေအတိအကျမသိတဲ့အတွက်ကြောင့်မလို့ဘယ်အခု variant ကသူတို့အစီအမဖြစ်နေတာ Omicron BF7 ဆိုပြီးသူတို့ဖြစ်နေတယ်ဖြစ်နေတဲ့ဒီဟာဒီဘယ်လောက်ထိပြင်းထန်နေသလဲဘယ်လောက်ထိသိမ်းနှုန်းဘယ်လောက်ရှိလဲတခြားနိုင်ငံတွေကိုသူတို့က warning လောက်ရမလားမလောက်ရအောင်လားသူတို့ဒါတွေမသိတော့ဘူးဖြစ်နေတာပေါ့
တရုတ်နဲ့အိန္ဒိယဖြစ်နေတဲ့မြန်မာနိုင်ငံတို့ဘာတွေသတိထားကြမလဲ
တရုတ်နဲ့အိန္ဒိယဖြစ်နေတဲ့မြန်မာနိုင်ငံတို့ကတော့တရုတ်ကကာကွယ်ဆေးတွေကိုထိုးကြတယ်ဆိုတဲ့ဟာကိုသိထားတယ်ဘလိုပဲဖြစ်ဖြစ်တော့ကာကွယ်ဆေးကို course ပြအောင်ထိုးထားပြီးအခါကျ booster shot ထိုးထားပေါ့နော်ထိုးတာဒီကိုဖို့အတွက်ပဲဆိုပြီးတော့သတ်မှတ်ပြီးတော့ပေါ့နော်ထိုးထားပြီးတော့နောက်တရုတ်ပြည်မှာဖြစ်နေတဲ့ဒီအပြောင်းလဲတွေကိုယ်လည်းသူတို့အများရန်သတင်းလေးတွေနားဆွင့်ထားဖို့အတွင်းချင်ပါတယ
်ဒေါခင်ဇဝင်းပြည့်ရဲ့ဒီပြောကြချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်သားလိုက်ပြရစဉ်နောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်သိပ္ပံနဲ့ဤပညာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတော့ဒေါခင်မျိုးသက်ကပြောပြပါဦးမယ်
ယူကရိန်းအတွက်အမေရိကန်ဒေါ်လာ55ဘီလီယံတိုင်အကူအညီတွေပေးဖို့အတွက်အမေရိကန်အောက်လွှတ်တော်ကနေတောက်ချာနေမှာအတည်ပြုပေးလိုက်ပါတယ်။ယူကရိန်းအတွက်အမေရိကန်ကဒီနှစ်ထဲမှာဘီလီယံ50ပေးရခဲ့ပြီဖြစ်တယ်လို့အခုထပ်မံပြီးပေးလိုက်တာပါ။ဒါဟာယူကရိန်းသမ္မတဗလိုဒီမီယာဇယ်လင်စကီအမေရိကန်ကိုလာရောက်ခဲ့တဲ့နောက်မှာထပ်ပြီးတော့ပေးခဲ့တာပါ။အခုလိုရုရှားတိုက်ခိုက်မှုတွေကိုတုံ့ပြန်မှုအကူအညီပေးတဲ့အတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကိုလွှတ်တော်ကကျေးဇူးတင်ပါတယ်လို့ယူကရိန်းသမ္မတကပြောပါတယ်။ပြင်းထန်နိုင်ငံ Paris မြို့တော်မှာရှိတဲ့ Cuts ရင်ကျေးမှုစင်တာနဲ့တခြားစီးပွားရေးလုပ်ငန်းအဆောက်အဦတွေနားမှာတောက်ကြံတွေကအမျိုးသားတူကတနက်နဲ့ပြစ်ခတ်ခဲ့တဲ့အတွက်လူ3ဦးသေဆုံးပြီးတော့အတော်များများဒဏ်ရာရခဲ့ပါတယ်။တနက်သမားအသက်69နှစ်အရွယ်ရှိပြီးသူ့ကိုရဲတပ်ဖွဲ့ဝင်တို့ကဖမ်းဆီးလိုက်ပါတယ်။2023ဘဏ္ဍာရေးနှစ်အတွက်ကာကွယ်ရေးဝန်ကြီးဌာနကို American Dollar Billion 8ကျော်30ခွင့်ပြုထားတဲ့အမေရိကန်မျိုးသားကာကွယ်လုပ်ပိုင်ခွင့် FBI NDA ကိုသမ္မတဂျိုးဘိုင်ဒန်ကလက်မှတ်ရေးထိုးလိုက်ပါတယ်။သမ္မတဂျိုးဘိုင်ဒန်အတည်ပြုလက်မှတ်ထိုးတဲ့ဒီဥပဒေအရယူကရိန်းနဲ့ထိုင်ဝမ်ကိုအကူအညီပေးဖို့အပြင်မြန်မာနိုင်ငံ၊မြောက်ကိုရီးယားနိုင်ငံ၊အီရန်နဲ့တခြားနိုင်ငံတို့နဲ့ပတ်သက်ပြီးဆောင်ရွက်သွားမယ့်ကိစ္စတွေလည်းပါဝင်ပါတယ်။ဒီဥပဒေအရ2023တစ်ခုလုံးမှာအမေရိကန်ဒေါ်လာ858ဘီလီယံသုံးဆွဲသွားဖို့အတွက်ခွင့်ပြုထားတာလည်းဖြစ်ပါတယ်။
ရင်ချင်းချုပ်တွေကိုဒေါခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာဒီကနေ့မနေ့ပဲတန်လွင်စီစဉ်ကိုတာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရမှုအဖြစ်နဲ့ကကိုရဲမွန်ကတာဝန်ယူခဲ့ပါတယ်အတန်ဖန်းနဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျီမီကွန်းနဲ့ဇီနတ်ဦးကာတို့ဖြစ်ပါတယ် VOE ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်ကျွန်တော်ကတော့အစီအစဉ်မှုဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.